Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာနှစ်တစ်ကူမင်္ဂလာနှစ်တစ်အခါသမယမှာတော်တာရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းလိုက်ပါရရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2014ခုနှစ် April 18ရက်မြန်မာတက္ကရာ1386ခုနှစ်တကူးလဆုတ်3ရက်နှစ်စန်းတရက်နေ့ကြာသပတေးနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ထုံးလွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါဒေါက်တာရှင်ညအားလုံးအတွက်ပြည့်စုံငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပါတယ်ရှင်ကျမကဆုမြတ်ပါပါဒီကနေ့ကြေညာပေးမယ့်နိုင်ငံတကာသတင်းတွေကတော့ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နေပါပြီ။ဒီခါဒီတင်မောနှိမ့်မြုပ်နေတဲ့တောင်ကိုရီးယားကမ်းလွန်မှာရေငုပ်သင်္ဘောတွေနဲ့ဒီပျောက်နေစေခီးတဲ့300နီးပါးကိုလိုက်ရှာနေပါတယ်ဒီလိုသတင်းတွေကိုမခင်ဖြူထွေးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အဲ့ဒီနောက် NLD နိုင်ကအဖွဲ့ဝင်ဝိုင်းရင်သတင်းစာဆရာကြီးဦးဝင်းတင်ရဲ့ဂျမားရေးအခြေအနေမမျှော်လင့်ပဲဆိုးရွားသွားတဲ့သတင်းကိုကြားမှာပါ။တခါကချင်းပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့သတင်းမှာတော့
ကျောက်ချစ်တဲ့လေးနိုင်ဘာသာငါမနေကြတဲ့7နိုင်ငါမနေချီတော့တောက်တက်တရားသူ
အပြည့်စုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။တခါဒီကနေ့မြန်မာနှစ်စန်းတရက်နေ့မှာရိုးရာမပြတ်ကုသိုလ်ပွဲတွေကျင်းပကြတဲ့အကြောင်းကိုလည်းနားဆင်ရအောင်ပါ။သတင်းစီစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမက်ဆုမြတ်မွန်နဲ့တူမက်ခင်ဖြူထွေးတို့ကတင်ပြမှာပါရှင
်။ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နေပါပြီ။ယူကရိန်းမှာဖြစ်နေတဲ့တင်းမာမှုတွေပြေလျော့သွားစေဖို့ရုရှားနိုင်ငံဘက်ကဘလောက်အရေးလေးနဲ့ရှိသလဲဆိုတာကိုဒီဆွေးနွေးပွဲကနေပြီးတော့သိအောင်လုပ်မယ်လို့အမေရိကန်ကပြောပါတယ်။ဂျနီဗာဆွေးနွေးပွဲမှာယူကရိန်း၊ရုရှား၊အမေရိကန်နဲ့ EU နိုင်ငံကြီးဝင်ကြီးတွေပါဝင်ဆွေးနွေးနေကြပါတယ်။ယူကရိန်းနိုင်ငံတည်ငြိမ်ရေးပြပြအောင်နဲ့ယူကရိန်းအချုပ်အခြာအာဏာထိပါအောင်လို့ရုရှားကလုံသမျှခြေလှမ်းနိုင်အတွက်အကျိုးဆက်တွေကိုခံစားရမှာဖြစ်တယ်လို့ CBS ရုပ်သံနဲ့ဗုဒ္ဓဟူးနေ့ကမင်းမြန်ကမှသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်ရုရှားနိုင်ငံကစစ်ပွဲဖြစ်အောင်လုပ်နေတာမဟုတ်ဘူးဆိုတာကိုတော့သူ့အနေနဲ့လက်ခံတယ်လို့သမ္မတအိုဘားမားကပြောပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုလ်မြို့ကအခြေစိုက်စခန်းတစ်ခုမှာတော့ဒီရုရှားလိုလားတဲ့ခွဲထွက်သူတွေနဲ့တပ်ဖွဲ့ဝင်တွေကြားမှာဒီကနေ့အပြန်အလှန်ပစ်ခတ်မှုကြောင့်ရုရှားလိုလားသူ3ယောက်ထက်မနည်းသေဆုံးပြီးတော့13ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီကနေ့ကြားသာရင်းနှီးမှာပဲရုပ်မြင်သံကြားပေါ်မှာအများပြည်သူရဲ့ဒီဆက်သွယ်မေးမြန်းမှုတွေကိုဖြေကြားခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့အပေးအယူလုပ်နိုင်ဖို့အတွက်ဂျနီဗာဆွေးနွေးပွဲဟာအင်မတန်အရေးကြီးတယ်လို့ရုရှားသမ္မတကပြောခဲ့ပါတယ်။ယူကရိန်းနိုင်ငံထဲမှာရုရှားစစ်တပ်တွေရှိနေတယ်လို့ထင်နေကြတာဟာလည်းအထိပယ်မရှိဘူးလို့သူကဆိုပါတယ်။တခါဒီယူကရိန်းနိုင်ငံတဲကနေပြီးတော့ခွဲထွက်ဖို့လုပ်နေကြတာတွေအလုံးကယူကရိန်းဒေသခံတွေရဲ့လှုပ်ဆောင်မှုသာဖြစ်တယ်လို့ရုရှားသမ္မတကပြောခဲ့ပါတယ်ရှင်
။တောင်ကိုရီးယားကမ်းခြေမှာခီးတဲ့တင်တင်မောတိမ်မောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့လူ289ယောက်ကိုတောင်ကိုရီးယားရင်ငုပ်သမားတွေကဆက်လက်ရှာဖွေနေကြပါတယ်။သေဆုံးသူစီးရင်တိုးလာနိုင်ွယ်ရှိပေမဲ့လောလောဆယ်မှာတော့သေဆုံးသူ9ယောက်ရှိတဲ့အကြောင်းကမ်းခြေဆောင်အရာရှိတွေကကြာသာပေးနေကအတည်ပြုပြောဆိုပါတယ်။ရေစီးချောင်းပြင်းထန်ပြီးရှုရည်တွေနဲ့နောက်ကျနေတာမို့လို့ဗုဒ္ဓဟူးနေ့အစောပိုင်းတုန်းကနင်းမြုပ်ခဲ့တဲ့ဒီတင်မောအတွင်ပိုင်းတွေကိုရင်ငုပ်သမားတွေဝင်ရောက်ဖို့ခက်ခဲနေပါတယ်။စနစ်ဒီဂရီစင်တီဂရိတ်လောက်သာအေးတဲ့ရေထဲမှာသင်္ဘောတစ်ခုလုံးဒီပါနှိမ့်မြုပ်နေတာမှာဒီသင်္ဘောအတွင်အသက်ရှင်ကျန်ရည်သူတွေရှိနေသေးသလားဆိုတာကတော့သေချာမသိရသေးပါဘူး။နှိမ့်မြုပ်နေတဲ့သင်္ဘောကိုအထက်ကနေကရိန်းတွေနဲ့ဆွဲတင်သွားမယ်လို့တောင်ကိုရီးယားလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာဝန်ကြီးကင်ဘျုံသွန်းကပြောပါတယ်
။ 구조가 모두 179 명이 되어 있고 사망은 신원이 확인이 돼서 모두 6 명이 되겠습니다.
예고သင်္ဘောရင်ကုန်တမာပေါင်း955ယောက်ရှိကနေရှာဖွေနေပြီးတော့ဂရိတ်ဆက်3ခုနဲ့အခင်းပစ်ပွားတဲ့နေရာကိုမနေ့တုန်းကပဲပို့လိုက်ပါပြီ။နောက်မနေ့ပြန်မနေ့ပိုင်းမှာနောက်ထပ်ဂရိတ်တစ်ခုနဲ့ညနေပိုင်းမှာလည်းနောက်ထပ်တစ်ခုထပ်ပြီးတော့ရအောင်ပါပါလို့တောင်ကိုရီးယားလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာဝန်ကြီးကပြောသွားတာပါ။ပျောက်ဆုံးနေသူတွေရဲ့မိသားစုတွေကတော့ကယ်ဆယ်ရေးလုပ်ငန်းတွေနှေးကွေးတယ်လို့ခန့်စားရပြီးအစိုးရကဒေါသထွက်နေကြပါတယ်။တမရဘတ်ကွန်တဟဲကတော့ရှာဖွေရင်းတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကတတ်နိုင်သမျှအားလုံးလှုပ်ဆောင်နေတဲ့အကြောင်းဒီစိတ်ပူထိတ်လန့်နေကြတဲ့မိသားစုဝင်တွေကိုနှစ်သိမ့်အားပေးဖို့ကြိုးစားခဲ့ပါတယ်ရှင်။
မြမရိုးရနှစ်သက်ကူးနေဖြစ်တဲ့ဒီကနေ့မှာဗုဒ္ဓဘာသာဝင်အများပြားဟာဖျားသွားကြောင်းတဲ့ကုသိုလ်အလှူဒါနတွေကိုပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကအထင်ကရရွှေကုံဖျားမှာဆိုရင်ဒီဖျားဖူးကုသိုလ်ယူသူတွေနဲ့ပြင့်နဲ့စီကားခဲ့ပါတယ်။တက်ကြီးရွယ်အိုတွေကိုအခုအညီပေးကုသိုလ်ယူကြသူတွေရှိသလိုဒီသတော်တွေကိုဘေးမဲ့ပေးပြီးတော့ကုသိုလ်ယူကြသူတွေလည်းရှိပါတယ်။ ဧပြီလ13ရက်နေ့ကနေပြီးတော့15ရက်နေ့အထိနှစ်သက်ကိုကြိုဆိုတဲ့တကြံပွဲတော်ကာလအတွင်းမြန်မာနိုင်ငံတဝမ်းမှာဖြစ်ပွားခဲ့တဲ့မတော်တဆမှုတွေမှာသေဆုံးတဲ့သူ73ယောက်ဒဏ်ရာရသူ102ယောက်ရှိတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားတာကိုဒီကနေ့ဆိုရထုတ်သတင်းစာတွေမှာဖော်ပြပါတယ်။တကြံမတိုင်ခင်ဧပြီလ9ရက်နေ့ခရဲကဂျာမနီနဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကတော့ဒီကနေ့မြန်မာနှစ်ဆန်းတရနေ့မှာပဲမြန်မာနိုင်ငံစီကိုပြန်ရောက်လာပါတယ်။ဥရောပနှစ်နိုင်ငံခီးစဉ်အတွင်းမှာသက်ဆိုင်ရာနိုင်ငံတွေကနိုင်ငံကောင်းဆောင်တွေလွှတ်တော်ကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရဥွှေမွန်းဟာလည်းတရုတ်နိုင်ငံနဲ့မွန်ဂိုလီးယားနိုင်ငံတွေစီကိုတွားရောက်ခဲ့ပြီးတော့ဧပြီလ15ရက်နေ့ညချမှာမြန်မာနိုင်ငံစီကိုပြန်ရောက်လာခဲ့ပါတယ်ရှင်။
မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလူမောက်ခိုကူးမှုမှာထိုင်းစစ်တပ်ပါဝင်နေတယ်လို့ဆွဆွဲထားတဲ့သတင်းကိုထုတ်ပြန်ခဲ့မှုနဲ့သတင်းတောင်တယောက်ကိုထိုင်းတရားရုံးတစ်ခုကအသရေဖြတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဖူခတ်ဝမ်အွန်လိုင်းသတင်းဌာနရဲ့ Australia လူမျိုး Editor Ellen Morrison နဲ့ထိုင်းသတင်းထောက် Chutima Sidasathiyan တို့ကိုထိုင်းနိုင်ငံကွန်ပျူတာရာဇဝတ်မှုဥပဒေနဲ့လဲဆွဲချက်တင်ထားပါတယ်။တကယ်လို့အပြစ်ရှိကြောင်းတွေ့ခဲ့ရင်တော့ထောင်ဒဏ်9နှစ်နဲ့ဒေါ်လာ3000နဲ့ကြီးများတဲ့ငွေဒဏ်ကိုပေးဆောင်ရမှာဖြစ်ပါတယ်။ဒီနေ့ဖူခန့်ပြူတရားရုံးမှာရုံးချင်းလာတဲ့ Editor Morrison ကထိုင်းနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ဖိနေနေတဲ့လောက်ရဖြစ်တယ်လို့ကုလိုပြောကြားခဲ့ပါတယ်။
If the military win this one, then clearly there are going to be other occasions when the media will be reporting military activities.
ဒီကစစ်တပ်ကနိုင်ခဲ့မယ်ဆိုရင်တော့စစ်တပ်နဲ့ပတ်သက်တဲ့သတင်းကိုထုတ်ပြန်ရဖို့နောက်ခါဖြစ်လာရင်ဘယ်လိုသတင်းထုတ်ရပါမလဲဆိုတာနှစ်ခါပြန်စဉ်းစားစရာဖြစ်လာတော့မှာပါ။ဒီလိုသာဆိုရင်သိကိုစိုးပါလိမ့်မယ်။စစ်တပ်အနေနဲ့ကိုစားပြုတဲ့တိုက်သူပြည်သားတွေအပေါ်မှာပုံပွင့်လေးလေးရှိရပါမယ်။လေဝံနှုတ်ပိတ်နေရမှာမဟုတ်ပါဘူးလို့ဖူခတ်ဝမ်အွန်လိုင်းသတင်းဌာနရဲ့ Editor Ellen Morrison ပြောသွားတာဖြစ်ပါတယ်။ဆွဲချက်တင်ခံရတဲ့သတင်းတောင်တစ်ယောက်စလုံးကိုဒီကနေ့မှာအာမခံနဲ့လွှတ်ပေးခဲ့တာပါ။ Roger ဒုက္ခသည်နဲ့ပတ်သက်တဲ့ဒီ Writer သတင်းတပုတ်ထဲကအပိုင်းတချို့ကိုအင်္ဂလိပ်လိုထုတ်ပြန်တဲ့ဖူခတ်ဝမ်သတင်းဌာန website မှာပထမဆုံးကဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီ Writer သတင်းအတွက်အထင်ကရပူလီစာဆုလည်းရရှိခဲ့ပါတယ်ရှင်။
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပုတ်ထုနေတဲ့ကဖမ်းဆီးခေါ်ဆောင်ခံသွားရတဲ့ဒီကျောင်းသူ108ယောက်ထဲကအားလုံးနီးပါးကိုပြန်ပြီးတော့ကယ်တင်နိုင်ခဲ့တယ်လို့စစ်တပ်ကကြေညာခဲ့တာမှန်ဘူးလို့အဲ့ဒီကျောင်းရဲ့ကျောင်းအုပ်ကြီးကပြောလိုက်ပါတယ်။ဖမ်းခံသွားရတဲ့မိန်းကလေး၈ယောက်ပဲပြောင်းနေစေဖြစ်တယ်ဆိုပြီးတော့နိုင်ဂျီးရီးယားအစိုးရရဲ့ပူတွဲသတင်းပြန်ကြားရေးစင်တာကပုတ်ထုနေနှောင်းပိုင်းတို့ကကြေညာခဲ့တာပါ။ဒါပေမဲ့စစ်တပ်ရဲ့ကြေညာချက်ကတခုမှမမှန်ဘူးလို့ကျောင်းအုပ်ကြီးအာဆာဘေခွမ်ဘူရာကဒီကနေ့ကြာသပတေးနေ့မှာ VOA ကိုပြောကြားခဲ့ပါတယ်။ကျောင်းသူတွေဖမ်းဆီးခံသွားရတဲ့ကိစ္စနဲ့ဒီနိုင်ဂျီးရီးယားနိုင်ငံမှာလူတွေသေဆုံးရတဲ့အထိဇက်တိုက်တိုက်ခိုက်မှုတွေဖြစ်နေတဲ့ကိစ္စအတွက်ကိုသမ္မတ Good Luck Jonathan ဟာဒီအမျိုးသားလုံခြုံရေးကောင်စီနဲ့ဒီကနေ့မှအစည်းအဝေးလုပ်ခဲ့ပါတယ်။ဘော်နိုပြည်နယ်ကနေပြီးတော့တနင်္လာနေ့တွေကဖမ်းဆီးခံသွားရတဲ့ကျောင်းသူတွေကိုပြန်လည်ကယ်တင်နိုင်ဖို့လုံခြုံရေးအင်အားကိုအစွမ်းကုန်သုံးဖို့အတွက်ကိုလည်းသမ္မတ Jonathan ကအမိန့်ပေးခဲ့ပါတယ်။နိုင်ငံရဲ့အရှေ့မြောက်ပိုင်းဂေါ်ဇာခရိုင်ကရွာတစ်ခုကိုဒီလက်နက်ကင်တွေရဲ့တိုက်ခိုက်မှုကြောင့်78ယောက်ထက်မနည်းတေဆုံးခဲ့တယ်လို့ AP သတင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာသမရနဲ့လုံခြုံရေးတာဝန်ရှိသူတွေဆွေးနွေးပွဲလုပ်ခဲ့တာလည်းဖြစ်ပါရဲ့ရှင်
။နာအာဖရိကဒေသမှာအီဘိုလာရောဂါပိုးပြန့်နှံ့ဖြစ်ပွားမှုကြောင့်တေဆုံးသူအနည်းဆုံး135ယောက်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ဂီနီနိုင်ငံမှာတေဆုံးသူ122ယောက်ရှိတဲ့အကြောင်းဂီနီကျန်းမာရေးဝန်ကြီးဌာနကပြောဆိုသလိုပဲဒီလိုက်ဘေးရီးယားနိုင်ငံမှာလည်းတေဆုံးသူ73ယောက်ရှိတဲ့အကြောင်းလိုက်ဘေးရီးယားကျန်းမာရေးအရာရှိတွေကပြောဆိုတဲ့အကြောင်းကိုတော့ WHO ရဲ့ကြာသပတေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။ဂီနီလိုက်ဘေးရီးယားနဲ့ဆီးရီးယားလီယိုနိုင်ငံတွေမှာဒီဗိုင်းရပ်စ်ပိုးဖြစ်ပွားနေတယ်လို့သံသယဖြစ်သူတွေနဲ့နောက်ဆုံးဒီရောဂါပိုးရှိနေတဲ့အကြောင်းအတည်ပြုနိုင်သူစုစုပေါင်း200ကျော်ရှိနေတာကိုတာဝန်ရှိသူတွေကစစ်ဆေးနေတဲ့အကြောင်းလည်းဒီ WHO ကပြောပါတယ်။မာလီနိုင်ငံမှာဒီဗိုင်းရပ်စ်ပိုးရှိနေတယ်လို့သံသယဖြစ်သူ6ဦးကိုစစ်ဆေးခဲ့တာမှာရောဂါမရှိကြောင်းနောက်ဆုံးတွေ့ခဲ့ရပြီးနောက်ထပ်ဖြစ်ပွားတာတော့လည်းမတွေ့ရသေးပါဘူး။
ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုရှာတွေ့နိုင်ဖို့ဆက်ရုပ်ရင်းကုန်သင်းမောငယ်ကိုတုံးပြီးတော့အိန္ဒိယသမုဒ္ဒရာကျန်းပြင်မှာလိုက်ရှာနေတာကိုသတင်းတစ်ပတ်အတွင်းမှာပဲအဆုံးသတ်မယ်လို့ Australia ဝန်ကြီးချုပ် Tony Abbott ကပြောပါရယ် Bluefin 21လို့နာမည်ပေးထားတဲ့ဒီရေငုပ်သင်္ဘောငယ်ကနေပြီးတော့လေရင်ပြည့်အပိုင်းအစတစ်ခုကိုမှဒီသတင်းပတ်အတွင်းမှာမတွေ့ဘူးဆိုရင်တော့တာဝန်ရှိသူတွေအနေနဲ့အဲ့ဒီ Bluefin 21သုံးနေတာကိုရပ်ပြီးတော့ရှာဖွေရေးဘယ်လိုလုပ်တင်နေဆိုတာပြန်လည်စဉ်းစားမှဖြစ်တယ်လို့ဝန်ကြီးချုပ် Abbott က Wall Street Journal သတင်းကိုပြောခဲ့တာပါဒီကနေ့ကြာသပတေးနေ့မှာတော့ Bluefin 21ရေငုပ်သင်္ဘောငယ်နဲ့ ပထမဆုံးအချိန်16နာရီကြာရှာဖွေရေးကိုလုပ်နိုင်ခဲ့တယ်လို့နိုင်ငံဆောင်လေးရင်ရှာဖွေရေးကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့ဩစတြေးလျအဖွဲ့ကပြောပါတယ်အစောပိုင်းနှစ်ခေါက်တုန်းကတော့စပိုင်းဆိုင်ရာပြဿနာပေါ်ခဲ့လို့ရှာဖွေရေးကိုအချိန်မပြည့်ခင်မှာရပ်ခဲ့ရတာပါအိန္ဒိယသမုဒ္ဒရာရေရောက်ကျမ်းပြင်55မိုင်ပတ်လည် area မှာ Bluefin 21ရေငုပ်သင်းမောငယ်နဲ့ရှာဖွေရေးကိုလုပ်နေကြပါတယ်။ဒါပေမဲ့ထူးထူးခြားခြား signal တန်ကြားရတာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။သတင်းပတ်နဲ့ချီကျင်းပါနေတဲ့အိန္ဒိယနိုင်ငံထူးထူးရွေးကောက်ပွဲမှာဒီနေ့ကြာတာပင်းနဲ့ရွေးကောက်ပွဲကတော့ Messenger နဲ့အများဆုံးမဲပေးကြရတဲ့ရွေးကောက်ပွဲနေဖြစ်ပါတယ်။ကနဒါက Rajasthan Uttar Pradesh နဲ့ Bihar ပြည်နယ်အပါအဝင်ပြည်နယ်12ခုကအမှတ်နေရာ122နေရာအတွက်မဲပေးပိုင်ခွင့်ရှိသူပေါင်းတန်းနေရနေပါရှိပါတယ်လက်ရှိအာဏာရကွန်ဂရက်ပါတီကိုစိတ်ခေါ်နေတဲ့အဓိကအတိုက်ခံဟိန္ဒူအမျိုးသားဝါဒီတို့အကြားအားပြန်ကြတဲ့ပွဲအဖြစ်မြင်ကြတဲ့ထွေထွေရွေးကောက်ပွဲကိုဧပြီလ9ရက်နေ့ကနေမေလ12ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်နောက်ဆုံးလူထုသဘောထားစစ်တမ်းတွေအရ BJP ပါတီနဲ့သူ့ရဲ့မဟာမိတ်တွေကပါလီမန်မှာအမှတ်နေရာထက်ဝက်လောက်ရထားတယ်လို့ညွှန်ပြနေပါတယ်ရှင်
ကြာနေညာချမ်းသတင်းစီစဉ်ကိုမဆုမြတ်မှုနဲ့မခင်ဖြူထွေးတို့ကတင်ဆက်ခဲ့တာပါရှင်ခုတော့သတင်းလွှာတွေကိုကျမတို့ထုတ်လွှင့်ပါပါဒီကနေ့ဟာမြန်မာနှစ်ဆန်းတရက်နေ့ဖြစ်ပါတယ်ဒါကြောင့်ရိုးရာအစင်လာမပြတ်ဇီဝိတဒါနငါးလှုပ်ကုသိုလ်ယူတာတက်ကြီးရွယ်အိုတွေကိုကူညီဆောက်ရှောက်တာတွေရှိခဲ့တယ်လို့ရန်ကုန်မြို့ကနာမည်ကြီးဖျားတွေမှာလူတွေအပြည့်စီကားခဲ့ပါတယ်ဒီနှစ်တကြံကာလတွင်မှာတော့တေဆုံးသူ73ယောက်နဲ့ထိခိုက်ဒဏ်ရာရမှုတချို့ရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်နှစ်ဆန်းတရက်နေ့ရန်ကုန်မြို့ကအခြေအနေတချို့ကိုတော့ VOA ရန်ကုန်ရုံးခွဲကကိုစီသူကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ကိုစီသူရေကိုစီသူကဒီနေ့နှစ်ဆတရက်နေ့မှာရွှေတကုတ်ဖျားပေါ်ကိုလည်းရောက်ခဲ့တယ်ဆိုတော့ဒီနေ့နှစ်ဆတရက်နေ့မြင်ရတဲ့အခြေအနေလေးပေါ့နော်တိတိလောက်ပြောပြပေးပါဦးရှင
်ဒီနေ့နှစ်ဆန်းတရက်နေ့မှာတော့မနက်ခင်းမိုးမလင်းငင်တဲ့ဘောကဖျားဖူးများပြီသူတွေပေါ့လေတကူကြီးဖျားတွေမှာရောဖျားအစုံမှာကျွန်တော်တို့လူတွေအများကြီးကိုတွေ့ရတယ်ဗျာအထူးသဖြင့်တော့ဒီတကူကြီးဖျားတွေပြတဲ့ရွှေတကုံတို့မဟာဝိဒယာတို့စုလေတို့ဒီမိုးထောင်ဖျားတွေမှာဆိုရင်ဒီကားတွေရင်းနေပိတ်ဆို့တဲ့အထိကိုလူတွေများလုံးလို့ဒါရဲတွေလာပြီးတော့လမ်းတွေရှင်းပြရတဲ့အထိလူတွေရမ်းများတယ်ဗျာပြီးတော့ဒီဖျားတွေပေါ်မှာလည်းထုံးစံတိုင်းစီမီပူဇော်တာဒီတက်ပေတာဆိုလူတွေအများကြီးကိုကျွန်တော်တို့ဖျားရှင်ပြင်မှာပြည့်နေတဲ့အထိကျွန်တော်တို့တွေ့ရတယ်ဗျာဒီမနက်မှာလေနောက်ဆုံးကတော်တဲ့တက်ကြီးရွယ်တွေကိုခေါင်းလျှော်ပြီးတာလက်တက်ညတာတို့လည်းဒီဖျားတစောင်းတွေမှာလောက်တာတွေကျွန်တော်တို့တွေ့ရတယ်ဗျာနောက်တော့ဂျီကန်တွေမှာငါးကန်တွေမှာနောက်ဒီဖျားတွေအနီးနားမှာရှိတဲ့ကန်တွေမှာကျွန်တော်တို့ဒီជីវិតဒါနငါးလုတ်ကုတူယူတာတွေလည်းကျွန်တော်မျက်နှာတွေ့ရတယ်ဗျာရန်ကုန်မြို့ကပဲနဲ့ဆိုဒီနယ်ရီရနေပြီးတော့ဒီတင်းကြံပိတ်လာပြီးတော့ဖျားဖူးတဲ့အများကြီးတွေကိုလည်းကျွန်တော်တို့အများကြီးတွေ့ရတယ်ဗျာ
ရိုးရမပြတ်လှူရှားမှုတွေမြင်ရတယ်ဗောနော်နောက်ဒီ
ဟုတ်ကဲ့
ဒီတကြံတွင်း၄ရက်မှာရောဒီကိုစီသူလည်းတကြံမှာသွားပြီးတော့အပြင်နေလဲဟိုရောက်ခဲ့တယ်ဆိုတော့လေဒီတကြံ၄ရက်မှာရောလူတွေအေးကြံကြံပဲရေကစားခဲ့ကြသလားဒီထထူးကြကြဟိုဘာတွေတွေ့ရတာရောရှိသေးလဲပြောပြပါဦ
းဟုတ်ကဲ့တကြံတွင်းရန်ကုန်မှာတော့စီကားတဲ့နေရာတွေကဒီကဘာကြီးဖျားလမ်းတစ်ဆောင်မှာမန်တက်တွေရှိတယ်နောက်ကန်တော်ကြီးကမ်ပတ်လမ်းမှာမန်တက်တွေရှိတယ်အဲ့ဒီနေရာတွေကဆိုရင်ချားနေရာတွေမှာတော့ဟိုကြိုကြားကြိုကြားမန်တက်တွေကအဲလူအများကြီးတော့မစီကားဘူးဒါပေမဲ့အခုနောက်ပြောတဲ့လမ်းတွေမှာတော့လူစီကားတဲ့နေရာတွေဗျလူတွေကတော့သူတို့ထုံးစံတိုင်းသူပေါ်ပါနေရောရေကစားကြတာတွေ့ရတယ်ဗျလူတွေကတော့ဒီပီလမ်းချောက်မှာလည်းရှိတယ်ဆိုတော့အဲ့ဒီနေရာတွေမှာတော့လူအများကြီးစီကားတာတွေ့ရတယ်ဗျလူလည်းပြီးတော့တီရှိုးလည်းရှိတယ်သူတို့ပေါ်ပါရေကစားကြတာဆိုတော့တွေ့ရတယ်ဗျ
လုံကြုံရေးအရာရောဘလို့ရှိလဲကိုစီသူဒီအာနာပိုင်တွေကတော့စီအစောပိုင်တွေကတို့ကဒီနှစ်မှာဒီအရင်နှစ်တခါထက်ပိုပြီးတော့လုံကြုံရေးကိုတိုးမြှင့်ချထားတယ်ပေါ့နော်အဲ့ဒီအတွက်ဒီခရယံဖြစ်ပွားမှုကစားလို့ထူးခြားခြားဖြစ်ရတယ်လေဟိုမရှိစလောက်နေပါတယ်ဆိုတာမျိုးတို့ပြောခဲ့တာရှိတယ်ဒီကိုစီသူတို့တကယ်ဟိုမှာတွေ့ရတဲ့လုံကြုံရေးအခြေအနေရောဘလို့ရှိသလဲရှင
်ဟုတ်ကဲ့ခင်ဗျာလုံကြုံရေးကတော့ကျွန်တော်တို့ဒီလူစီကားတဲ့ခုနကပြောတဲ့မန်တက်တွေအများကြီးရှိတဲ့နေရာဒီမှာတော့နိုင်ငံရဲတပ်ဖွဲ့စည်းပြီးကျွန်တော်တို့တွေ့ရတယ်ဗျာဒါပေမဲ့မန်တက်ဒီမှာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဆောင်ကြတာမျိုးမဟုတ်ဘဲနဲ့ဒီမန်တက်ကစီစဉ်တဲ့သူတွေကပဲသူတို့ဒီကိုပိုင်လုံခြုံရေးတွေချထားတာတွေ့ရတယ်ဗျာဒီတကြံမတိုင်ခင်တည်းကလည်းဒီမန်တက်ဒီမှာ CCTV ကင်မရာတွေလုံခြုံရေးတွေအဖြစ်မနေထားရမယ်လို့ဒီအာဏာပိုင်ဖွဲ့စည်းကလည်းသူတို့ညွှန်ကြားထားတာရှိကျွန်တော်တို့သိရတယ်ဗျာဆိုတော့မန်တက်တစ်ခုချင်းတစ်ခုချင်းဒီမှာလုံခြုံရေးတွေရှိနေတယ်လူစီကားရလမ်းမှာတော့ရဲအနေငယ်ကျွန်တော်တို့တွေ့ရသူတို့ရှိနေတာကိုကျွန်တော်တို့တွေ့ခဲ့ရတယ်ဗျာဒါပေမဲ့လည်းကျွန်တော်တို့မျက်စိရှိမှာပဲအဲ့လိုကားတိနေသည်ဒီရန်ဖြစ်တာတို့လူငယ်တွေအဖွဲ့တစ်ခုနဲ့တစ်ခုနဲ့တစ်ခုလို့ခရယံဖြစ်ပွားတော့ကျွန်တော်မျက်စိရှိမှာပဲအဲ့လိုသုံးလေးကကျွန်တော်တို့တွေ့ခဲ့ရတယ်ဗ
ျခရယံဖြစ်ပွားမှုအခြေအနေဒီတေဆုံးတဲ့သူတွေအခြေအနေရောကိုစီသူတို့ရောအဲ့မှာရှိနေချင်းဘာကြားလဲရှင
်ကျွန်တော်တို့ကတော့ ไอ้ข่ายันจะบัวอะไรอยู่รอบเนี่ยที่เนี่ยเราเนี่ยที่ชื่อมาเลยมีอะไรเราสีก้ามันจะได้ชื่อมาเลยเราจุดนี้อะไรอย่างทำไมตีเบี้ยวเสียงอยู่รอบเราเราอาณาบันดีกว่าเราสงสารมีเงาเราไม่ตีอะไรแบบคุณรู้จะเชื่อเนี่ยที่เรา
ในปีนี้เนี่ยยังคงมีรอบอาวุธมีมาในงานจังหวัดอาตาดจันเนสันเนี่ยข่ายันพิบวามุลุตามุยันไตมุซาร์เนี่ยอามุบ่าวเตียสัชามุพิบวากันไปรอบเตซงดูสันเนอุเนี่ยที่เกิดเดียร์ยาตุเตียนเนอุชิเกเรจาวมีมาในงานเยจัพพ์เปียจ่ายทานากาดิกรีทุพยานเนี่ยจินจาจัตเทมาพอบยาทามาเรชิน
ဒါကတော့ရန်ကုန်မြို့ကနေဒီရန်ကုန်မြို့မှာအခုဒီမြန်မာနှစ်ဆန်းတရနေ့မှာပေါ့နော်ကျင်းပခဲ့တဲ့ကုသပွဲတွေနဲ့ပတ်သက်ပြီးတော့မခင်ဖြူတွေကဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါရှင်အခုတော့ကျမတို့ဒီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့နိုင်ကဖွဲ့ဝင်ဝါရင်သတင်းစာဆရာကြီးဟန်တာဝီဥဝင်တင်ရဲ့ကျမရေးအခြေအနေကိုတင်ပြခြင်းပါတယ်သူရဲ့ကျမရေးအခြေအနေဟာမမျှော်လင့်မဲ့ရုတ်တရက်ဆိုးရွားလာတဲ့အတွက်ကြောင့်ရန်ကုန်ပြည်သူစည်းရုံးကြီးမှာအထူးကုဆရာဝန်ကြီးတွေကအနီးကပ်ကြီးစုစောင့်ကြံနေရပါတယ်ဥရောပခီးစဉ်ကနေဒီကနေ့ပြန်ရောက်လာတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းရန်ကုန်စည်းရုံးကြီးကိုတွားရောက်ကြီးစုခဲ့ပါတယ်ဒီဥဝင်တင်ရဲ့ဒီကျမရေးအခြေအနေနဲ့ပတ်သက်လို့စည်းရုံးမှာတွားရောက်ကြီးစုနေတဲ့ NLD ဗဟိုပြန်ကြားရေးဖွဲ့ဝင်ဦးကြည်တို့ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ဗဟိုဥဝင်တင်ရဲ့ကျမရေးအခြေအနေကတော့သူ့အနေနဲ့ထောင်ထဲမှာနှစ်ရှိကြနေခဲ့တာရောနော်အသက်ကြီးတဲ့အပိုင်းကြောင့်တနည်းရှိတနည်းငွေလို့ပြောရမယ်နေသားပါပဲကျွန်တော်တို့အစာပိုင်းကခါပိုင်းဖြစ်တယ်ခါပိုင်းကနေအဲ့ဒါပြီးကြရင်လည်းဥပိုင်းဆိုင်ရာဖြစ်လာပြီးတော့အစုပ်ပိုင်းဆိုင်ရာဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ဒီသူကုခွက်တွေကတခြားပြေချင်မှာသူကပေးနေလို့ရှားရတယ်။မနေ့ကတနည်းကဒီသက်တာနေတဲ့လမ်းလေးကျွန်တော်တို့ကျောက်ကပိုင်းဆိုင်ရာပြန်ထဖောက်လာတာနော်။ကျောက်ကက600 cc လောက်မီလီမီတာအဲ့ဒါပေါ့အဲ့လောက်ထိနည်းသွားရာဒီနေ့ဆိုရင်လုံးဝမသွားတဲ့လောက်ဖြစ်နေတယ်။အဲ့ဒါကိုသူကုဆရာဝန်ကြီးကအဖွဲ့ကအဲ့ဒါကိုဆက်လက်ပြီးတော့တောင်းရဖို့အတွက်သူကြီးပေါ့ပြင်းနေကြပါတယ
်။ဟုတ်ကဲ့ရှင်အခုဦးဝင်းတင်ကိုဒီဒေါအောင်ဆန်းစုကြည်လည်းလာပြီးတော့ကြည်နေတဲ့အခြေအနေပေါ့နော်ပြောပြလို့ရမလားရှင်
။အဲဒေါအောင်ဆန်းစုကြည်နေနေရဒီငကုံကတော့ဒေါအောင်ဆန်းစုကြည်ရဲ့ဒီချက်ကဒီအထူးကြက်မှတ်ဆောင်မှာထားလို့ရှိရင်ဧည့်သည်တွေ့လို့ရှိရင်ဒီဘိုးဘွားဝင်ရောက်နိုင်တဲ့အတွက်ကြောင့်သူ့အနေနဲ့ကိုယ်တိုင်လာရောက်ခြင်းမရှိပေမဲ့ဒေါအောင်ဆန်းဟိုဦးဝင်းတင်ကိုသူ့ဆောင်ရှောက်နေတဲ့ဒီကားစုနဲ့ကျွန်တော်အနီးကအဖွဲ့နဲ့နိုင်နဲ့မလားပုံနဲ့ဆက်တွေ့ရှိပြီးအများံသတင်းပေးညံ့နေတာရှိပါလေ။နောက်လိုအပ်တဲ့အကူအညီတွေလည်းသူအများံပေးပါလေ။ဒါပေမဲ့ဒီနေ့သူသူ့ဘာဖြစ်စီရင်ပြန်လာပြီးရနောက်ကျွန်တော်တို့အနေနဲ့တောင်းအောင်ရှိတော့ဘာဥပဒေနဲ့ဒီလက်ရှိကျန်းမာရေးအခြေအနေကိုသတင်းပို့ရတာသူ့ရင်းဆိုးရင်ပြီးတော့ဒီမူလဒေသခရဲ့ဒီနောက်နေကောင်းမှလာတည်မယ်ဆိုတဲ့ဟာကိုဖြစ်ပြီးတော့အချင်းလာတွေ့တဲ့ဘောပါကျွန်တော်တို့အခုလွန်ခဲ့တဲ့15မိနစ်လောက်ပါဗျာ။အားနဲ့ဝင်သွားပါပြီ
။အဲ့တော့အခုပေါ့နော်ဟိုဥဝင်းတင်အနေနဲ့ရောစကားပြောနိုင်တဲ့အခြေအနေရှိပါလားရှင်
။အဲသူကငကိုလေးရလို့ကတစ်လုံးချင်းနှလုံးချင်းပြောတဲ့သဘောပါ။ဟိုကျမရဲ့အနေနဲ့ကတော့ဒါနဲ့အဲ့လိုပေါ့ခန္ဓာကိုယ်ကမလိုက်နိုင်ဘူးစိတ်ကအယမ်းပါတယ်ခင်ဗျာ။ကိုလေးရဲ့ကဘောလုံးကိုကြည့်ကျင်တာတော့ခြေဝါးချင်းနေပြီးတော့ဖြစ်နေတာပေါ့လေ။ဒါနဲ့ကျွန်တော်တို့ဒီသုံးသက်ချက်ရတယ်ဆရာကြီးသုံးသက်ချက်ရတော့တိရတိရကဘာချင်းနေပြီကျွန်တော်တို့ခံမှန်းထားရတယ်ခုကြောက်ကပ်ပိုက်ဆိုင်ရာထားဖောက်လာတာပေါ့ဒါနဲ့ကျွန်တော်တို့ဒီတောင်ပြောနိုင်နေပြီဆိုတော့ကျွန်တော်တို့အကောင်းမကညှိနှိုင်ထားပါလေ
ဟုတ်ကဲ့အဲ့တော့ဟိုဘလို့ဆက်ပြီးတော့ကုသဖို့ရှိပါလဲရှင
်ဆရာဝန်ကြီးတွေရဲ့ပြောကြားချက်အရတော့သူတို့ဒီလိုအပ်တဲ့ကဖေးစီစဉ်မှုတွေလုပ်နေပါတယ်လုပ်နေပြီးတော့သူတို့သူ့အဖွဲ့အစည်းဝေးထိုင်ပြီးတဲ့အခါမှာဒီနေ့ညသို့မဟုတ်မနေ့ကမနေ့ပိုင်းမှာကြောက်ကပ်စီးရင်စီးရပါလိမ့်မယ်နောက်ချက်ဒုတိယအစီအစဉ်တစ်ခုအနေနဲ့နိုင်ငံခြားကိုတွားပြီးစီးပူးစားဖို့အဲ့ဒါကိုလည်းကျွန်တော်တို့ပြင်းနေပ
ါဟုတ်ကဲ့အခု NLD ပါတီအနေနဲ့ရောအခုလိုဒီခေါင်းဆောင်တူပေါ့နော်ဦးဝင်းတင်ရဲ့ကျမရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုထုတ်ပြန်ဖို့ပြောကြဖို့ရှိပါလဲရှင
်အဲ့ဒါအနေနဲ့တော့ပြည်ယဝင်သတင်းထုတ်ပြန်ချက်တော့ထုတ်ပြန်မှုမရှိပါဘူးကျွန်တော်တို့ဘာဦးဝင်းတင်ကဒီ NLD ရဲ့ဖွဲ့စည်း NLD စတင်တည်ထောင်တဲ့ဖောင်ဒါဖွဲ့ဝင်တူဖြစ်ပါတယ်လက်ရှိမှာလည်းကျွန်တော်တို့ဒီဖွဲ့ချုပ်ကြီးရဲ့ကဘာကြီးအဖွဲ့ဝင်တူဖြစ်ပါတယ်။ဒေါက်တာကြီးကြီးနဲ့အန်တန်နီးကတ်ရဲ့ဆက်ဆံရေးရှိတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ကြီးတွေဖြစ်ပါတယ်။ကဘာကြီးရဲ့အဖွဲ့ချုပ်အမိုင်းနောက်ဒီမိုစီတမိုင်းမှာကဘာဦးဝင်တင်ကခြံထက်ထားလို့မရတဲ့အရေးကြီးတဲ့ပုဂ္ဂိုလ်တွေပါ။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အန်တန်အဖွဲ့ချုပ်ပါမန်အဖွဲ့ဝင်များအစဒီပိုင်းဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအစီအများကြီးကဘာကိုလာရောက်ကြည့်ရှုနေပါတယ်။နီးချဆုံးမှုမှာတစ်ခုကြည့်ရတယ်မနေ့ပိုင်းရပဲကျွန်တော်တို့ဟုတ်ကဲ့ဒီလာကြည့်ကြပါပြီ
။ဟုတ်ကဲ့အခုလိုပေါ့နော်ဥဝင်းတင်ကျမရေးအခြေအနေဒီမကောင်းတဲ့အပေါ်မှာစိုးရိမ်ရတဲ့အပေါ်မှာဒီဆူတောင်းပွဲတွေပေါ့နော်တနိုင်ငံလုံးနဲ့ကျင်းပခဲ့တဲ့အခါကြတော့လေ NLD ရဲ့အဲ့ဒီပေါ်မှာဒီဆူတောင်းတဲ့အဖွဲ့အစည်းတွေပေါ်မှာရောဘယ်လိုတုံ့ပြန်ကြမှာလဲရှင်
။ ငါကျွန်တော်တို့အနေနဲ့ဘဝဥဝင်ပြည်ကျမ်းမာရေးအတွက်စူတောင်းပေးကြတဲ့အဖွဲ့အစည်းအလှအပေါင်းတို့ဟာဖွဲ့စည်းပေါင်းပုဂ္ဂိုလ်ပေါင်းရောကျွန်တော်အားလုံးကျေးဇူးတင်ပါတယ်။ဒါကြတဲ့သူတို့ရဲ့ဒီအပအပေါ်မှာထားတဲ့စေနာမေတ္တာကိုလည်းအမိမှတ်ပြပါရခင်ဗျာ။ဆက်ပြီးလုပ်ဖို့တဲ့လိုအပ်တယ်နောက်ဒီလိုစူတောင်းပွဲတွေရဲ့ဆက်ရမှုကလည်းအတိုင်းအတာရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ NLD ဘဟုပြန်ကြားရေးအဖွဲ့ဝင်ဦးကြည်တူပါရှင်။အခုတော့ကချင်ပြည်နယ်မိုးမောက်နယ်မှာမြမအစိုးရတပ်တွေနဲ့ကချင်လူမျိုးရေးတပ်တွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့တဲ့တင်ကိုကြားရမှာပါဒီကနေ့မှာတော့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲဟာ9နာရီနီးပါးကြာမြင့်ခဲ့ပါတယ်ဒါကြောင့်ထောင်ကနန်းရှိတဲ့ဒုက္ခသည်တွေဟာဘေးလွတ်ရာကိုထွက်ပြေးခုံလုံးနေကြရတဲ့အကြောင်း VOE သတင်းတောက်မအေးမာကပြောပြမှာပါရှင
်ကချင်ပြည်နယ်အတွင်းမှာ KIA တပ်တွေနဲ့မြမအစိုးရတပ်တွေကလက်နက်ကြီးတွေသုံးပြီးပစ်ခတ်မှုတွေကြောင့်ဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်နေရတယ်လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဟာဧပြီလ18ရက်နေ့နှစ်စန်းတရက်နေ့မှာမနက်စောပိုင်းအချိန်ကစပြီးအချိန်အတော်ကြာတဲ့အထိတိုက်ပွဲတွေဖြစ်နေကြတာပါတိုက်ပွဲဖြစ်နေတဲ့နေရာမှာရောက်ရှိနေတဲ့အယ်ဂျာဇီးယားသတင်းဌာနအတွက်သတင်းရယူနေတဲ့ဦးဂျွန်ဆန်လင်းကတော့ဧပြီလ18ရက်နေ့ကတိုက်ပွဲတွေအကြောင်းကိုအခုလိုပြောပြပါဗ
ျ။မိုက်ဆာကုံးနဲ့ဂျာရီတိုက်ပွဲတွေနော်တိုက်ပွဲအေးမိုက်ဆာကုံးကဟိုတူစဖမ်းပေါ့ဗျာတူစဖမ်းပေါ့အဲ့ဒါသူတို့ကချင်းလို့ဆိုတော့တူစဖမ်းလို့အဓိပ္ပာယ်ရတာပေါ့နော်ဂျာရီကျပ်ချက်ချက်လေးနာရီ55မိနစ်ကနေ7နာရီ5မိနစ်ထိတော့တောက်တက်တရားသူဖြစ်တဲ့တတရားတော့တမကူကူဦးစီးပြီးတော့ KIA တရင်ဖြစ်ပေါ်တော့မိုက်ဆတ်ကုန်းနဲ့ဂျာရီစခန်းကိုကျောက်စခန်းကနေမှနေပြီးတော့80မမဒီဝမမပေါ်တော့55မမလို့နဲ့တိခတ်တယ်နော်ချီလင်းတရင်ဖြစ်နောက်ကျတော့ကနဆက်ကိုစတာဖာမဆက်တည်းကလည်းရောနော်ပေါအလုံးမောင်းစေးရင်တော့အင်အား65လောက်အဲ့ဒီလက်ရှိတိုက်ပွဲတိုင်းတော့
သမရပြောခွင့်ရသူလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်သူဦးရဲထွတ်ကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတော့ကချင်ပြည်နယ်ဘက်ကသံကောင်းစင်းကောက်ယူနေတဲ့အချိန်အတွင်းမှာ KIA ဘက်ကနေသံကောင်းစင်းကောက်တဲ့အဖွဲ့တွေကိုတားမြစ်ခဲ့တာတွေဟန့်တားခဲ့တာတွေရှိကြောင်းသံကောင်းစင်းကောက်ယူရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တပ်မတော်ကအရာရှိတွေနဲ့စစ်သည်တွေကိုချောင်းမြောင်းဖြစ်ခဲ့တဲ့အတွက်ကြောင့်မို့ဗိုလ်မှူးတအူးကြဆုံးခဲ့ရတာရှိတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအဲ့ဒီနေမြေမှာရှိနေတဲ့ဦးဂျွန်ဆန်လင်းကတော့သူ့ရဲ့တွေ့ရှိချက်တွေကိုအခုလိုပြောပြပါဗျ
။စားတယောက်နေနဲ့သံကောင်းစင်းကောက်တဲ့ထဲမှာပါဝင်ကူညီတယ်ဆိုတော့အစိုးရရဲ့အုပ်ချုပ်တဲ့နေနေမှာဆိုရင်တော့အဆင်ပြေမောပေါ့။အစိုးရအုပ်ချုပ်တဲ့နေနေမဟုတ်ရင်တော့ဘလို့မှဖြစ်နိုင်ဘူး။ကိုတလောဒီတိုင်းမှုမျိုးညွတ်ဆိုဘုံမှုမျိုးညွတ်ဆိုဆိုတော့သူဝယ်လာကြကသံကောင်းစင်းကောက်ဖို့ဆိုပြီးတော့အစိုးရကတော့ဒီကလာပေါ့နော်။မမနော်သံကောင်းစင်းကောက်တယ်သူဥဆောင်ပြီးတော့တော့လာတယ်ဆိုလို့ရှင်သူရဲပေါ်နဲ့သူနဲ့နှစ်ယောက်တည်းတူတူတည်းလာကြအကြောင်းမရှိဘူးအဲ့တော့မှလည်းသံကောင်းစင်းကောက်ရအောင်လူကြီးရှိတဲ့ရွာလည်းမရှိဘူးဘာလို့ဆိုအဲ့ညာလည်း KI စိုးမိုးတဲ့နေမျိုးဖြစ်တဲ့အတွက်သူ့အနေနဲ့ဒါနေကျွန်ပြီးလာတဲ့အတွက်သံကောင်းစင်းကောက်တာနဲ့တော့ကျွန်တော်ချင်းလည်းလုံးဝမပတ်သက်ဘူ
းအီဗီလာ18ရက်နေ့ကတိုက်ပွဲတွေကြောင့် KIA ရဲ့စခန်းငယ်တချို့လည်းဆုတ်ခွာပေးနေရပြီးအဓိကစခန်းတွေကတော့ခုခံနေကြဆဲဖြစ်ပါတယ်မြန်မာစစ်တပ်တွေကလိုင်ဇာနဲ့မိုင်းဂျာယန်ကိုမတိုက်ပဲသူတို့ကိုကြောထောက်နောက်ခံပေးထားတဲ့တပ်တွေကိုသာချိန်မုံပြီးနေမြေရှင်းလင်းရေးလုပ်နေတာကိုတွေ့နေရကြောင်းဦးဂျွန်ဆန်လင်းကပြောပါတယ
်အဲသူတို့လိုင်ဇာနဲ့မိုင်းဂျာယန်ကိုကာကွယ်ပေးထားတဲ့တရားရေးတရင်တွေပေါ့အဲ့ဒါတွေသူတို့ကနေမြေစိုးမိုးနေတဲ့အပြီးကအမြေချိန်မုံရတဲ့ပုံစံရှိတယ်ဒါမှလည်းအကာပဲပြီးတော့တက်ပြီးကရှိပြီးတော့တကယ်အရင်တော့ KIA တစခန်းတွေသူပြန်ပြီးပိုက်တယ်လို့လို့ရှိရင်ဒီနေရာတွေမှာသူမြမတဘောကစူမူဟာနိုင်ဘလို့ဖြစ်လာမှာဆိုတော့အမိကကြက်တဲချောင်းလုပ်ပြီးတော့မှအတင်းဟိုလက်မထိုးခိုင်းတဲ့ပုံစံမျိုးပေါ့တကယ်လို့မထိုးဆိုလို့ရှိရင်လည်းအဲရန်သူကခုအမိသားမှအဲ့လိုမျိုးပုံစံပေါ့ဒီဘက်ကလည်းအဲတမီးတော့သူအဖြစ်ခံပါဘူ
းပြီးခဲ့တဲ့ရက်တွေကစပြီးပြစ်ခတ်ခဲ့တဲ့လက်နက်ကြီးတွေကြောင့်ကချင်ရွာတဲတွေအထိကြည်စံကွန်များကြကြံနေကြောင်းရွာသားတွေကဆိုပါတယ်ဒါအပြင်မိုင်းကြရမှာရှိတဲ့ IDB ဒုက္ခသည်စခန်းနာထိလက်နက်ကြီးကြီးများကြက်ရောက်ခဲ့တာလက်နက်တန်တွေနှိကက်နေတာတွေကြောင့်ဒုက္ခသည်တွေထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကချင်မျိုးသမီးအစည်းအုံးကနန်းအော့ကလည်းပြောပါတယ
်ငါကကြံကဲ IDB ရှိရထမလို့ဒီလည်းကြည့်ကြလဲ IDB ရေအလုံးကအဲ့ဒီနေရာမှာအခုနေလို့မရတော့ဘူးလေအခုတခြားနေရာကြီးပြုတ်ပြီးခက်နေစားထက်မှာထပ်ပြေးသွားကြရဲ့ပေါ့အလုံးက
ဒီရဲ့ပိုင်းအတွင်းမှာပဲကချင်လူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးအရေးပေါ်ကြီးညာချက်ထုတ်ပြန်ရမှာမန်စီမြို့နယ်ထဲမှာရှိတဲ့နေရာအတော်များများမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဟာပြည်ရင်းအိုးအိမ်မဲ့ဒုက္ခသည်တွေနဲ့တကီလိုအကွာလောက်မှာပဲဖြစ်နေတဲ့အတွက်ဒုက္ခသည်800လောက်ဟာထွက်ပြေးနေရကြောင်း Eddie Data Mashide, Shan Kachin, Pelong Yada, Natal Hale, Tio Nezapago, Trepe, Tensho, near John Popia Tabi, Lejaya Sakan, Nimale, Lena Gigi, Matayo Kerajao, Oi Medoka, then Nota Taulia Laule, Shinija, Popia Tavare, Kaya Kachin Lumia, Demroy, Dutia Siuzijo, Bojo Guamoha, American Soya, Tawan Shiduri, Nima Ye Kachin, Ye Sangu Zadurine, Dress on Sune Muri, Pulo Potue, American Nangango, Yoshi Nizimabe, a Kulumu type where he yes, people need a preparation.
View it in out, May Mabashin, take down Nanganaga, the Din Lot Pomaro, Russia, Nick, Ukraine, Nangan Jai, Winjiri, Jadabrini, Digni, Dida Sanoji, Nanny by my dress on Mushibare. American net, we are about the Maga, Bowie, Libuan side, Sunu, where you go, Geneva, Ma, Pilopo, Shibare, the Hardy, Ukraine ship, but buying a chin in a patalo, Thunderman, Nila, Yard, Dressombo, Season Nirale, Piparation, View it rained out, Michael Boom, Boomman, yet the Dingo, Udanudunga, Yopyamaba.
Shiba Changam, name the Chini and Yarigo, Yambi, Tinjoko, Ukraine, Sitaga, Judah, Gedime, Russia, Lulare, Quatrace, and Abjadu Rebega, sit up by Tanjaga, Gari, Dromiago, Painbite, Line Hine, Dre, Maomi, and Chikiawari. Chini ha pu dima la la mu, tic 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 tic
tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic tic General
အစင်းနှင့်ဖြစ်နေဘူးနဲ့လေ့ကျင့်မှုတွေလုပ်ဖို့မဟာမိတ်အဖွဲ့ဝင်စစ်အရာရှိတွေကိုလည်းနေရာချထားဖို့ရှိပါတယ်။ဂျနီဗာမှာလုံမဲ့ဆွေးနွေးမှုတွေမှာတော့အခုပြဿနာကိုတန်တမန်နီလန်အရာတန်နိုင်သမျှအပြေရှားကြမှာပါ။အချိန်နှီးဟာအဓိကအားဖြင့်တော့ရုရှားနိုင်ငံပေါ်မူတည်နေတယ်လို့အမေရိကန်နိုင်ငံသားထံအပြောခွင့်ရအမျိုးသမီးမာရီဟော့ဖ်ကဆိုပါတယ်။
အခုလိုမျိုးတန်တမန်ရေးဆွေးနွေးပွဲတွေကနေရုရှားဘက်ကအပြုသဘောဆောင်ခြေလှမ်းတွေပေါ်ထွက်လာမယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့လေလာသုံးသပ်သူတူဖြစ်တဲ့ရီကာဒိုအယ်ကာရိုကတော့အခုဆွေးနွေးပွဲကနေပြဿနာချက်ချင်းပြေလည်သွားဖို့မဖြစ်နိုင်ဘူး။ I think it is important for the Berlin Dialogue မရပါဘူး။ရုရှားနဲ့ယူကရိန်းကြားဖက်ဆိုးရွားတွေဆွေးနွေးပွဲစပွဲကိုခေါ်တင်ပေးနိုင်မှုပဲအမေရိကန်နဲ့ဥရောပသမဂ္ဂကအ
ယူကရိန်းကိုစီးရဲရကူညီပေးဖို့ဥပမာအစိုးရကလှုံ့ဆော်မလာသေးပါဘူး။ဒါဟာစိတ်ပျက်စရာပဲလို့လစ်သူရေးနီးယားနိုင်ငံကိုအလဲအပတ်ရောက်ရှိနေတဲ့ Republican အထက်လွှတ်တော်အမတ် John McCain ကပြောပါ
တယ်။ These are the weapons ကြီးကဝတ်စုံတွေ၊ညကြီးမှန်မြောင်းတွေ၊လေယာဉ်စီးတွေစသဖြင့်ထောက်ပံ့ပေးဖို့လိုပါတယ်။သမ္မတပူတင်ဟာယူကရိန်းအချုပ်အခြာအာဏာကိုဆက်ပြီးထိပါနှောက်ယှက်နေတာမို့ယူကရိန်းဆွေးရအနေနဲ့ဒီလိုကူညီတွေအများကြီးလိုအပ်နေပါတယ်။လက်ရှိအမေရိကန်ဆွေးရကဘာမှမလုပ်ပြီးပဲနေနေတော့တိတ်ပြီးရှက်စရာကောင်းနေပါတယ်။
အမေရိကန်နိုင်ငံသားကြီးပြောရေးဆိုခွင့်ရှိသူကတော
့ There's no military solution here.
We don't want to see no more. ပြဿနာတွေပိုကြီးသွားမှကျမတို့မလိုလားပါဘူး။ပြေလည်သွားဖို့ပဲလုပ်နေတာပါ
။ရုရှားကိုနောက်ထပ်စီးပွားရေးပိတ်ဆို့မှုတွေလုပ်ဖို့တော့အဆင်သင့်ပြင်ထားပါတယ်လို့အမေရိကန်အစိုးရကဆိုပါတယ်။လက်ရှိလဲပိတ်ဆို့မှုတွေကြောင့်ရုရှားမှာအထိနာနေပြီလို့ရုရှားစီးပွားရေးဝန်ကြီး Alexey Yuli Yukarev ရဲ့ပြောစကားအရ
ယင်းမျိုးနံမှုနဲ့စီးပွားရေးတိုးတက်မှုနှုန်းဟာတုံ့ညနီးပါးဖြစ်နေပါပြီ။နောက်ထပ်ပြဿနာတွေမတိုးဘဲပိတ်ဆို့မှုတွေရုတ်သိမ်းသွားမှရုရှားရဲ့ပြည်တွင်းထုတ်ကုန်တိုးတက်မှုဟာ 3.5% ခန့်နှုန်းလောက်ရှိလာမှာပါ။တိတ်ပြီးစိုးရင်စရာကောင်းပါတယ
်။အဲဒီလိုစီးပွားရေးဖိအားတွေရှိနေပေမဲ့ရုရှားအစိုးရရဲ့သဘောထားကတော့မပြောင်းသေးပါဘူး။ယူကရိန်းအရှေ့ဘက်ခြမ်းမှာဖြစ်နေတာတွေဟာဒီဒေသကိုမတရားထိန်းချုပ်ထားလို့တဲ့ KF ဗဟိုအစိုးရရဲ့မူဝါဒကြောင့်ဖြစ်တယ်လို့ရုရှားတို့ကအပြစ်တင်ပြီးဒီမူဝါဒကိုပြောင်းလဲဖို့တောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ကညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေအတန်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာကြာမှာကတော့
ဒီအစိုးရစစ်တပ်နဲ့ TRE စစ်တပ်ဝဲကြောင့်ပေါ့နော်အဲ့ဒီလွယ်ဟူစုတဝိုက်ကကြီးရွာကြီးရဲ့ပြီးတော့နမခမ်းမြို့နယ်တဲကကြီးရွာတချို့
တိုင်းရင်တည်လွှာအပတ်စဉ်ကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါရှင်ကျမ်းမာရေးနဲ့တခါရခိုင်ပြည်နယ်ကလူမျိုးရေးဘာသာရေးပဋိပက္ခကြောင့်အမေရိကန်မြန်မာဆက်ဆံရေးကြဆင်းလာနိုင်တဲ့အလားအလာကိုသုံးသပ်တင်ပြမယ်ဦးအောင်ခင်ရဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ကျမတို့ကျမ်းမာရေးကဏ္ဍကိုအရင်ဆုံးတင်ပြမှာပါရှင်ဒီတစ်ပတ်အစီအစဉ်မှာတော့တအိမ်တွင်းမှာဖြစ်တဲ့ဇပြစ်သီးတွေနဲ့ပတ်သက်တဲ့ကင်ဆာယောဂါအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာဇပြစ်သီးတွေယောဂါဆိုင်ရာကင်ဆာဖြစ်တဲ့နှုံများနေပြီးတော့အသက်ဆုံးရှုံးတာတွေလည်းရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဇပြစ်သီးတွေဆိုင်ရာကင်ဆာကိုကာကွယ်နိုင်ပါသလားကုသနိုင်မှုကတော့ဘယ်လိုရှိပါသလဲဒီအကြောင်းဆေးတက္ကသိုလ်တင်းနဲ့ဗဟိုအမျိုးသမီးဆေးရုံသားဖွားမီးရဲ့ပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာမြတီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီတအိမ်ထဲမှာဖြစ်တဲ့ဇပြစ်သီးတွေနဲ့ပတ်သက်တဲ့ကင်ဆာဖြစ်နှုန်းဘလောက်လောက်ရှိနေလဲဆရာမကြီးအဲ
ဒီယောဂနဲ့ပတ်သက်လို့ကနောက်တိုင်းနိုင်ငံတွေမှာဖြစ်ပေါ်နှုန်းလဲပြီးတော့ရှားပါတယ်ဆိုပြီးねအာရှနိုင်ငံတွေပေါ့ဆန်စားတဲ့ right eating centers တွေမှာဖြစ်များပါတယ်ကျွန်တော်တို့တိုင်းပြည်မှာတကယ် incident တစ်ပြည့်အကြာပြောရဖို့ခက်ခဲပါတယ် data အခက်ခဲကြောင့်လေဒါပေမဲ့ဒီအာရှ countries တွေမှာနောက်တသိန်းမှာအထောင်ကျော်လောက်ဖြစ်ဖြစ်သွားတယ်ဆိုတဲ့ report တွေရှိပါတယ်အဲကျွန်တော်တို့တိုင်းပြည်မှာလည်းအဲ့ဒီရှိပါတယ်ပမာတီအတွက်ဖြစ်များတဲ့ယောဂါမှာပါပါတယ်။နောက်အသေးပြောက်လေးရှိပါ
တယ်။ဟုတ်ကဲ့ဆရာမ။ဘာကြောင့်မလို့မြန်မာပြည်မှာအဖြစ်များတာလဲ။
theory တွေမျိုးစုံရှိပါတယ်။တချို့ကလည်း rice eating နော်စားတဲ့ countries မှာပိုဖြစ်တယ်လို့ပြောတယ်။နောက်တချို့ကတော့လည်းအသက်ငယ်တဲ့လူမှာဖြစ်တယ်ပေါ့။နော် teenage တွေမှာဖြစ်တယ်။ဒါပေမဲ့အသက်စိတ်ကြီးသွားရင် immune system မကောင်းတော့တဲ့အခါမှာလည်းဖြစ်တယ်လို့ပြောပါတယ်။နောက်တဦးကိုယ်ပဲပေါ့ဖြစ်တတ်တယ်လို့ second marriage first pregnancy မှာလည်းဖြစ်တတ်တယ်ပေါ့။အဲ့ဒါတွေးအုပ်စုအမေရဲ့တွေးအုပ်စုအေးဆိုရင်အဖြစ်ပုံများပြီးတော့ကိုယ်ရရအဖြစ်နေတယ်လို့လည်းပြောပါတယ်အဲ့တော့ဒါတွေကတော့ hypothesis ပေါ့လေကျွန်တော်တို့ပုံမှန်ပြီးမှတော့အဖြစ်များလာအမှန်ပါပဲ
ဟုတ်ကဲ့ဆရာမဒီ hypothesis ပဲဖြစ်တဲ့အတွက်ကာကွယ်လို့တော့မရသေးဘူးပေါ့ဆရာမနော
်ဟုတ်ကဲ့အဲ့ဒါကြောင့်ကာကွယ်လို့မရဘူးဒါပေမဲ့ကင်ဆာမဟုတ်တဲ့ age group ကနေပြီးတော့ကင်ဆာအဖြစ်ကိုကုပြောင်းတဲ့အဆင့်ကိုကျူတင်ကာကွယ်လို့ရတဲ့ယောဂ
ဟုတ်ကဲ့ဒီယောဂနဲ့ပတ်သက်ပြီးတော့အသိအသင်ဆုံးအချက်တွေဆိုလို့ရှိရင
်ဒီကင်ဆာယောဂါကဖြစ်ရင်ပြန်နိုင်တယ်တို့တော်လေးတိတိခါခါကုသမှုခံယူလို့ရှိရင်ကုသလို့ပြောက်တဲ့ကင်ဆာဖြစ်ပါတယ်ကုသလို့ပြောက်တဲ့ကင်ဆာဆိုတာရှားပါတယ်နောက်ကုသဖြစ်တာကလည်းလူအများကြီးရဲ့သဖြစ်ပြီးတည်းပေါ့သဖြစ်ပြီးတည်းဖြစ်ရတယ်ရှားဖြစ်တာပါသဖြစ်ပြီးတည်းဆိုတာလည်းပါလဲဆိုလို့ရှိရင်တိမ်ထဲမှာတာလောင်ကြီးဖြစ်ပြီးတော့ဇေသားရဲ့အချင်းရဲ့ဖြစ်ရမယ်အစားအဲ့အချင်းဖြစ်တဲ့အသားစားကနေပြီးတော့သဖြစ်ပြီးဖြစ်သွားပါတယ်အထုမှာတော့ခလေးပါတွဲဖြစ်တယ်ခလေးလည်းဖြစ်တယ်အချင်းသက်မှာဇပြစ်တီးဖြစ်တယ်ပါရှင်မိုးလို့ကျွန်တော်တို့ခေါ်ပါတယ်အထုကတော့ခလေးမပါဘူးဇပြစ်တီးကြီးလည်းဖြစ်တယ် complete မိုးလို့ခေါ်ပါတယ်ဇပြစ်တီးဖြစ်ဖြစ်ပေါ့အဲဒီယောဂါတကယ်တမ်းသင်္ခါမဟုတ်သေးဘူးသတိတမျိုးပဲသို့တော်လည်းသတိသားမပါတော့ဇပြစ်တီးများတာရှိတော့သတိဥစ္စာတည်းလို့ခေါ်တာပါ
ဟုတ်ကဲ့ဆရာမစောစောသိဖို့အတွက်လက္ခဏာတွေ
အဲ့တော့ယောဂါလက္ခဏာအနေနဲ့ကိုယ်ဝင်ရှိတယ်လို့ပဲပေါ့ယာတိချိန်ကိုယ်ဝင်ရှိတယ်ဖြစ်ဖြစ်ကြည့်လိုက်တယ်ကိုယ်ရှိတဲ့လက္ခဏာနှစ်ကြောင်းပေါ်ပြီးပြီးတော့သမာကိုယ်ဝင်တက်ကိုပို့ပြီးတော့ဆူဆူဝါးဝါပြုတ်ချင်းအန်ယူဖြစ်တတ်ပါတယ်အဲတစ်ချိန်ကျရင်မသွေးဆဆင်းလာတယ်သွေးနဲ့သူစကစ်တီးထွက်လာတယ်ဆိုတော့အဲ့ဒီအချိန်ကျတော့ကြည့်ကြတယ်ပေါ့နော်နောက်သူကရူးကလေးဖြစ်တာတဲ့ဆိုင်ရင်သွေးထွက်အရန်များတက်ပါတယ်ဒါနဲ့တစ်ခါတလေကျရင်အဲ့ဒီအဆင်မရောက်ခင်အရန်ပြုတ်လို့အန်လို့ဆိုဆရာဝန်ကိုလာပြရင်ဆရာဝန်ကကြည့်လိုက်တဲ့အခါမှာသူ့ရဲ့တိတ်အိမ်အရွယ်စားတယ်ဒီတဲ့နဲ့ရေစားတဲ့ပုံချင်းပါလေ။ဒါစီပြီးရချက်ချင်းလေးချင်းညချင်းပွားတဲ့တကြောင်။အဲ့ဒါအပြင်သူနဲ့တွဲရဲ့ကားဝင်မှာလုံးနဲ့ပေါ်တတ်ပါလေ။အဲ့ခါမျိုးမှာနာသူမစင်းခင်ကလေးကဆရာဝန်ကချူတင်ပြကြလေးရှိပါလေ။ ကျွန်တော်တို့ရဲ့ကုထုံးကအញ្ញံဆုံးဒီပြည့်စည်တွေကိုဖယ်ရှားပြလိုက်ရတာပါပဲ။ဒါပေမဲ့အဲ့ဒီဖယ်ရှားတဲ့အချိန်မှာတော့တွေးထွက်များတက်ပါတယ်။အဲ့တော့ပြည့်စည်တွေကိုဖယ်ရှားပြပြီးရတယ်၊ကုသမှုပြီးသွားပြီလို့သူများစုကထင်ကြတယ်။ဒါပေမဲ့မဟုတ်ပါဘူး။အဲ့ဒီအဆင့်ကနေပြီးတော့ပြည့်စည်ကိုပြန်ပွားလာတတ်တယ်။ဒါမှမဟုတ်ရင်ဖယ်ရှားဖြစ်ကိုကြောင်းသွားတတ်ပါတယ်။တချို့ကတော့ပြည့်စည်ပုံစံနဲ့ပဲတိုင်နိုင်ငံကိုထိုးဖောက်တဲ့မျိုးစားပေါ့နော်။ Invisible mode လို့ခေါ်တယ်။တချို့ကတော့တကယ်ကင်ဆာဖြစ်စ်လို့ပဲအနှံ့အပြားပြန့်နှံ့နိုင်တဲ့ကိုရီယိုကာတင်နော်ဆိုတဲ့ကင်ဆာလည်းဖြစ်တတ်ပါတယ်။အဲ့တော့အဲ့ဒီကင်ဆာဖြစ်ကိုကြောင်းတာကတော့ဒီပြည့်စည်ဖြစ်တဲ့လူရဲ့ 10% လောက်ကတော့ကင်ဆာဖြစ်ကိုကြောင်းတတ်ပါတယ်။
ဟုတ်ကဲ့ဆရာမ။အဲ့ဒီခါကျတော့ဒီယောဂါကနေကင်ဆာကိုပြောင်းနိုင်မပြောင်းနိုင်ရောဘယ်လိုသိနိုင်မလဲ
။ဒီပြည့်စည်ကုသမှုပြီးဆုံးသွားတာနဲ့အမှန်ကြီးဒီနောက်ခေါ်တွေ့ရပါတယ်။ဘာနဲ့ဖြစ်စီလဲဆိုတော့ဖြီးထဲမှာကိုယ်ရဲ့လက္ခဏာပေါ့ဒီဖြီးဖြီးတိုင်းနေရပါတယ်။ပထမပိုင်းတစ်ပတ်တစ်ခါအနေနဲ့တိုင်းနေတယ်လေးပတ်၆ပတ်၆ပတ်မှာလုံးဝပြောက်သွားပါမယ်ဒီကျဲမှာပြောက်သွားမဲ့အစားဆက်ချင်ပြီဆိုရင်တော့ဒီပြည်တည်းကနေပြီးတော့ဖြစ်ပြက်ကင်ဆာဖြစ်ပြီလားเนาะဒါမှမဟုတ်အင်ဒီစင်မိုးဖြစ်ပြီလားဒီပြည်တည်းကပြန်ဖြစ်ပြီလားဒါပြန်စဉ်းစားရပါအဲ့ဒါကျတော့ယောဂါကိုရှာဖွေတဲ့ဆင်မှာကင်ဆာအတွက်ကိုတခြားကင်ဆာနဲ့မတူတာအသားကယူရမလိုပါဘူးအဲ့ဒီဒီကျဲမှာကိုယ်ဝင်ရှိတဲ့လက္ခဏာနောက်အဲ့ဒီဒီကျဲအတွက်ကိုဒီထဲမှာလည်းရှာလို့ရပါတယ်ဒီတာ ACG ဆိုအဲ့ဒီဒီတာ ACG level ကအင်ချစ်ပြီး၆ပတ်အကြာမှာပြောင်းမယ်အစားများနေပြီဆိုရင် persistent thrombophlebitic disease ကိုခေါ်လိုက်ပါတယ်။အဲ့ဒီအဆင့်မှာကင်ဆာဆေးတွေနဲ့ကုသလိုက်လို့ရှိရင်လုံးဝပျောက်ကင်းသွားနိုင်ပါတယ်။လုံးဝပျောက်ကင်းသွားပြီးရဲ့နောက်ပိုင်းတစ်နှစ်သို့မဟုတ်နှစ်နှစ် follow up လိုက်ပြီးတော့အခါမှာခလေးတော်ပြန်ပြီးသေးရတဲ့အဆင့်ဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာမတကယ်လို့နောက်ဆက်ပြီးတော့ပေါ့နော်ဆရာဝန်နဲ့မပြမိခဲ့လို့ရှိရင်ဒီဆိုးကျိုးတွေအန်ဒီရီရော
အဲ့လိုဒါပုံမှန် follow up မလိုက်ခဲ့ဘူးဆိုလို့ရှိရင်ပြန်ဖြစ်တာကိုမသိလိုက်လို့ရှိရင်အဲ့ကင်ဆာတွေအရင်ရံပြန့်နှံ့ပြီးတော့အဆုတ်တွေလည်းရောက်နိုင်တယ်။ဥနှောက်ခဲလည်းရောက်နိုင်တယ်။အရိုးလည်းရောက်အသေးလည်းရောက်အနက်ကြောက်ရောက်နိုင်ပါတယ်။နောက်ပြီးသူကဖြစ်ရမယ်တွေးထွက်တဲ့အနေစားပါ။အဲ့ဒါကြောင့်မလို့အသက်ပြေးနိုင်ပါတယ်။ဥမာဥနှောက်ခဲမှာတွေးယူလိုက်ပြီးဆိုလို့ရှိရင်ဖြစ်ချင်းပြေးသွားနိုင်ပါတယ်။ညောင်မှုကျမမျိုးသမီးတူကြီးကိုပြောချင်တာကတော့ဒီပြည်ပြည်တည်းဖြစ်လို့ရှိရင်မပေါ့ပါနဲ့။တိမ်ချစ်ပြီးသွားပြီဆိုတာနဲ့ပြီးသွားတာမဟုတ်ပါဘူး။ဆရာဝန်ဆရာမတွေရဲ့ညွှန်ကြားချက်အတိုင်းမှန်မှန်ပြပါ။ဟုတ်ပါမှာကောင်းပါပြီဆိုရင်တော့ဖျောင်းဖျားမနောက်ပိုင်းတစ်လချာနှစ်လချာဆက်ပြီးဖြစ်ပါလေအနှစ်ပြည့်တဲ့အခါမှာဟောလို့မလို့တော့ဘူးဒါသမီးပြန်ယူပါဆိုပြီးယူခိုင်းလို့ရပါတယ်။နော်အဲ့ဒီကာလအတွင်းမှာတော့ဒါသမီးမယူရပါဘူး။အောက်ကြည့်ကာလအတွင်းမှာဒါသမီးမယူရပါဘူး။တော့ဒါသမီးယူရဘူးဆိုတော့ဒေတာနည်းကိုသုံးတဲ့အခါမှာလေအုပ်ငင်းနည်းကိုသုံးလို့မရပါဘူး။ဒီရောဂါကဘေးကင်စင်တာတဲ့အကြောင်းမလို့ဥပမာအဲဒီစီးကြီးဆိုတဲ့ပစ္စည်းထည့်သုံးပစ္စည်းကိုပစ္စည်းတော့ဆင်းတာလားပြီးတော့ဆင်းတာလားမသိတော့မသုံးတင်ပါဘူး။နောက်ဟော်မုန်းပါတဲ့ဓာတ်ကြီးတွေလည်းသုံးဖို့မတင်တော့ပါဘူး။ဒါပေမဲ့လို့လေတကယ်လို့ဗီတာ ACG လို့ခေါ်တဲ့ကိုယ်ဝန်ဓာတ်ကိုဆန့်လိုက်တဲ့အခါမှာလုံးဝမရှိတော့ဘူးဆိုတဲ့နောက်ပိုင်းမှာတော့အခုနောက်ပိုင်းပေါ်တဲ့ low dose စကလီတွေတော့တောက်ကြည့်ရပါမယ်။ဒါလည်းဆရာဝန်ရဲ့ညွှန်ကြားမှုနဲ့သာအောက်တင်ပါတယ်။အကောင်းဆုံးနည်းနဲ့ဒီဓာတ်ကြီးရတော့ဖြစ်သုံးလို့ပါ။အဲ့ဒီဖြစ်သုံးလို့ရတော့သူ့ရောဂါကိုပဋိခိုက်စီဘူး။အဲ့တနေ့ကြော်သွားလို့ကိုယ်ဝန်စာယူတော့မယ်ဆိုလို့ရှိရင်လေ CCG ကိုဆက်ရပါမယ်။နော်နောက်သူကိုယ်ယူသွားပြီးနောက်ပိုင်းဝေးပြီးရင်လည်းမီးလင်းလွန်သွားပြီးရင်ဒီတာ ACG ဆိုတဲ့ဓာတ်ကိုပြန်ဖြစ်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့မှာလည်းပြန်ဖြစ်နိုင်တယ်လို့ပါ
။ဟုတ်ကဲ့ဆရာမကျေးဇူးများတင်ပါတယ်ဆရာမ
။ UWM မင်းတင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥအောင်ခင်ရဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်ကိုတင်ပြမှာပါ။ရခိုင်ပြည်နယ်ကလူမျိုးရေးဘာသာရေးပဋိပက္ခကြောင့်အမေရိကန်မြန်မာဆက်ဆံရေးကျဆင်းလာနိုင်တဲ့အလားအလာကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါရရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်လွန်ခဲ့တဲ့မတ်လကမြန်မာပြည်ကိုတွားရောက်ပြီးအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်မကြာမီကတွားရောက်ပါတယ်။ဒန်နီယယ်ရက်ဆယ်နေပြည်တော်မှာဆွေးနွေးတဲ့အကြောင်းအရာတွေထဲမှာရခိုင်ပြည်နယ်ကပြဿနာဟာအဓိကဖြစ်ကြောင်းသိရပါတယ်။ရခိုင်ပြည်ကလူမျိုးရေးဘာသာရေးပဋိပက္ခကိုတကဘာလုံးစောင့်ကြည့်နေတာဖြစ်လို့ဒေသခံပြည်သူလူထုနဲ့ကုညီနေတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေရဲ့လုံခြုံရေးကိုအစိုးရကတာဝန်ယူရမယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရတက်တမ်း၃နှစ်မှာတိုးတက်ကောင်းမွန်လာတာရှိတယ်လို့အခြေအနေဆိုးဝါးသွားတာလည်းရှိပါတယ်။အထူးသဖြင့်ဘာသာရေးလူမျိုးရေးအထီးကရုံး တိုင်းရင်းသားနဲ့ဖြစ်ပွားတဲ့လက်နက်ကိုင်ပဋိပက္ခဒီမိုကရေစီမကျတဲ့အခြေခံဥပဒေစစ်တပ်ကြီးစိုးမှုနဲ့လူ့ခွင့်ရေးချိုးဖောက်မှုစတာတွေဟာအမေရိကန်နဲ့ဆက်ဆံရေးကိုပြဿနာဖြစ်စေပါတယ်။ပြည်တွင်းအခြေအနေဆိုးဝါးတာဟာနိုင်ငံခြားဆက်ဆံရေးကိုထိခိုက်စေပါတယ်။အိုဘားမားအစိုးရကဝေဖန်တာမျိုးမလုပ်ပေမဲ့အမေရိကန်မြန်မာဆက်ဆံရေးမြင့်တင်ပုံကိုကွန်ဂရက်လွှတ်တော်ကဗိုလ်ရင်မကျဖြစ်နေပုံရပါတယ်။
ရခိုင်ပြည်နယ်ကလူမျိုးရေးဘာသာရေးပဋိပက္ခကြောင့်ပြုပြင်ရေးလုပ်ငန်းတွေနှောက်နှေးသွားနိုင်ပေမဲ့အခြေအနေကိုကောင်းမွန်လာအောင်မလုပ်နိုင်သေးဘူးလို့အမေရိကန်ဘက်ကယူဆပါတယ်။ရိုဟင်ဂျာဖိနှိပ်မှုကိုရပ်ဆိုင်းဖို့နဲ့လူအခွင့်အရေးပေးဖို့ဗမာအစိုးရကိုတိုက်တွန်းပြီးဒီလိုဖြစ်လာအောင်အမေရိကန်အစိုးရကဖိအားပေးဖို့အမတ်၄ဦးတောင်းဆိုတဲ့ဆုံးဖြတ်ချက်ကို2013နိုဝင်ဘာလ16ရက်နေ့မှာကွန်ဂရက်အောက်လွှတ်တော်ကချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကပြတ်ထန်းတဲ့စာမျက်နှာ1500ကျော်ရှိတဲ့အသုံးစရိတ်ဥပဒေမှာလူအခွင့်အရေးမတိုးတက်ရင်မြန်မာကိုမထောက်ပံ့ဖို့ဖော်ပြထားပါတယ်။ရိုဟင်ဂျာနဲ့အခြားမွတ်စလင်အပါအဝင်လူအခွင့်အရေးချိုးဖျက်မှုရှိရင်ငွေကြေးထောက်ပံ့မှုမပြုဖို့လာမယ့်အောက်တိုဘာအထိအကျုံးဝင်တဲ့အသုံးစရိတ်ဥပဒေမှာဖော်ပြပါတယ
်။ဒဏ်ခတ်မှုအချို့ကိုရုပ်သိမ်းပြီးယင်းနှိမ့်နှံမှုနဲ့ကုန်သွယ်မှုတွေလုပ်နေပြီးမယ်။ဒဏ်ခတ်အရေးယူမှုတစ်ခုလုံးကိုအမေရိကန်ကရုပ်သိမ်းလိုက်တာမဟုတ်ပါဘူး။ဥပမာမြန်မာပြည်ထွက်ကြောက်စိမ့်နဲ့ဗရမျာတင်သွင်းခွင့်ကိုပိတ်ပင်ထားစေဖြစ်ပါတယ်မြန်မာပြည်နဲ့စီးပွားရေးလုပ်နိုင်ဖို့2010ဇူလိုင်လမှာသမရကအမိန့်ပြတ်ထန်းထားပြီးမြန်မာမလာရောက်တော့မြန်မာကုမ္ပဏီ3ခုနဲ့မြန်မာနဲ့ဆက်ဆံနေတဲ့စင်ကာပူကုမ္ပဏီ4ခုကိုတန်ခတ်အရေးယူကြောင်းကြေညာပါတယ်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့2013မြန်မာလူ့အခွင့်အရေး48မျက်နှာအစီရင်ခံစာမှာရခိုင်ပြည်နယ်ကဒုက္ခသည်အခြေအနေနဲ့လက်နက်ကင်တပ်ဖွဲ့ရဲ့နှိမ့်ဆက်ညှဉ်းပန်းမှုကိုဖော်ပြပါတယ်။2013မှာဖြစ်ပွားတဲ့လူမျိုးရေးဘာသာရေးပဋိပက္ခကြောင့်ဒုက္ခသည်ဥယျာဉ်တိုးပွားလာတယ်လို့ဆိုပါတယ်
။ရိုဟင်ဂျာခေါ်စစ်တကောင်းအနွယ်ဝင်ကိုမြန်မာအစိုးရဆက်ဆံပုံနဲ့ပတ်သက်ပြီးကုလသမဂ္ဂမှရောအမေရိကန်မှရောမကြေမနက်ဖြစ်နေကြပါတယ်။မြန်မာအစိုးရလုပ်ပုံဟာလူသားမျိုးနွယ်တစ်ခုကိုတပ်ပစ်ဖို့ကြိုးပမ်းတဲ့ရာဇဝတ်မှုကြီးဖြစ်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကင်တာနာကဆိုပါတယ်ဒီကိစ္စကိုဝါရှင်တန်အခြေစိုက် United to End Genocide အဖွဲ့ကလွန်ခဲ့တဲ့မတ်လကအသေးစိတ်အစီရင်ခံစာထုတ်ဝေထားပါတယ်ရခိုင်ပြည်နယ်ကပြဿနာကိုမဖြေရှင်းနိုင်ရင်မြန်မာအစိုးရနဲ့ဆက်ဆံရမှာအကန့်အသတ်တွေလုပ်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှဆွေးနွေးဖို့အကြံပေးထားပါတယ်စစ်တကောင်းအနွယ်ဝင်တွေမျိုးပြုတ်အောင်လုပ်နေတာကိုစန့်ကျင်ကြဖို့လေအဖွဲ့ဝင်၅သိန်းကို United to End Genocide အဖွဲ့ကပန်ကြားထားပါတယ်
45 rights လူ့အခွင့်အရေးအဖွဲ့ကလည်းရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရပုံကိုဖော်ပြတဲ့69မျက်နှာအစီရင်ခံစာကို February လကထုတ်ပြန်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအခြားလူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းဗမာအစိုးရကိုဝေဖန်အကြံပေးကြပါတယ်။ဒီအစီရင်ခံစာတွေသုံးသပ်ချက်တွေဟာပြည်တွင်းမှာအငင်းပွားစရာဖြစ်ပေမဲ့အမေရိကန်မှာတော့ထောက်ခံသူများပါတယ်။2012ကစပြီး Free Rohingya Campaign ဟာတရားဝင် NGO အဖြစ်အမေရိကန်မှာလှုပ်ရှားပါတယ်။အုပ်စုအကျိုးဆောင် lobby သမား lobbyist နဲ့ရေးရသမား activist တွေဟာ Congress လွှတ်တော်ကိုဩစာလွှမ်းမိုးနိုင်သူတွေဖြစ်ပါတယ်။ဒီနေရာမှာသုံးဝေးလုပ်ငန်းထောက်ပံ့ရေးကိစ္စကိုဥပမာပေးပါရစေ။စစ်ဝတ်ဆောင်မှာသုံးဝေးပါရာမို့1954ကစပြီးသုံးဝေးလုပ်ငန်းကိုနှစ်စဉ်ဒေါ်လာတန်တရာအမေရိကန်အစိုးရကထောက်ပံ့ပါတယ်။အတတ်ပညာတိုးတက်လာလို့စစ်ဝတ်ဆောင်မှာသုံးဝေးမပါတော့လေလော်ဘီသမားရဲ့ကြိုးပမ်းမှုကြောင့်ထောက်ပံ့ကြီးဆက်ရပါတယ်။ဒါလို့ယုတ်တိမရှိတဲ့ကိစ္စကိုဝိုင်းဝန်းဝေဖန်လို့သုံးဝေးထောက်ပံ့ကြီးကိုကွန်ဂရက်လွှတ်တော်ကဖျက်သိမ်းလိုက်ပြီးမြဲလော်ဘီသမားတွေရဲ့ကြိုးပမ်းမှုကြောင့်ထောက်ပံ့ကြီးအ ਨੇ အချင်းချင်းချင်းနဲ့ပြန်ရတဲ့သာရကရှိပါတယ်။လော်ဘီသမားတွေရဲ့ကြိုးပမ်းမှုဟာအမေရိကန်နိုင်ငံရေးမှာအရေးပါအရာရောက်တာထင်ရှားပါတယ်ခင်ဗျာ။
စာသားပြည်နေညတိုင်းထုံးလွှင့်နေတဲ့ဥအောင်ခင်ရဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့သောရရှင်တွေရဲ့အမြင်သဘောထားဘယ်လိုရှိသလဲဆိုတဲ့စနေတိုက်ရိုက်လေလိုင်းအစီအစဉ်မှာဒီတစ်ပတ်ဘာကြောင့်ဘာအကြောင်းအရာတွေများဆွေးနွေးတင်ပြဖို့ရှိသလဲဆိုတာနားဆင်ရအောင်ပါ။
သောရရှင်မြတ်ခင်ဗျာ။ဒီမိုကရေစီဖော်ဆောင်နေတဲ့ဆွေးအမြင်မှနိုင်ငံမှာအဓိကကြတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လားလူများစုဖြစ်တဲ့လယ်သမားတွေအတွက်ကအကျိုးရှိပါရဲ့လားအကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်မြတ်ခင်ဗျာ ပါဝင်ဆွေးနွေးလို့ရတဲ့သောရဆင်းရဲကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားရေးပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဟုတ်ကဲ့ပါရှင်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်ကြီးရဲ့အမြင်သဘောထားတွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင်ကျမတို့ VOA မြန်မာပိုင်းကနေမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုပြည့်ပြည့်စုံစုံတင်ပြနေပါတယ်ရှင်ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကနေလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိတိုက်ရိုက်ဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
ရှင်ကျမကအမီပါ BNI ဝိုင်းလော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နှစ်ဖက်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရင်းနဲ့အနာဂတ်တိုင်းပြည်ငြိမ်းချမ်းရေးအတွက် RCSS SSA ကောင်းဆောင်ဒုတိယဘိုးချုပ်ကြီးရွတ်စစ်ကနေ UWSA ကိုငြိမ်းချမ်းရေးကမ်းလှမ်းခဲ့ပါတယ်။ကချင်လွတ်မြောက်ရေးတပ်မတော် KNO တပ်ရင်း29ဒေသကိုအစိုးရစစ်တပ်ကနေထိုးစစ်ဆင်နေတယ်ဆိုတာနဲ့မြန်မာစစ်တပ်နဲ့ KNO တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ဝပီသွေးစီညညွေတက်မတော် UWSA နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲများရပ်တန့်ရေးနဲ့အနာဂတ်တိုင်းပြည်ငြိမ်းချမ်းရေးအတွက် UWSA ထံ RCSS SSA ကောင်ဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကနေငြိမ်းချမ်းရေးကမ်းလှမ်းလိုက်ပါတယ်။2014 April 2ရက်နေ့ကနေ6ရက်နေ့အထိတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးနောက်ပိုင်းမှာကန့်လန့်ခဲ့တာပါဝါတပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ပြန်ဖက်မဟုတ်သလိုငင်းချင်းရပြက်သွားခဲ့တောင်မှအတူလက်တွဲတိုက်ပွဲဝင်သွားရမယ်လို့ RCSS SSA ကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကပြောပါတယ်တိုက်ပွဲဖြစ်ပွားရတာကလည်းတပ်ဖွဲ့အတွင်းစီးပွားရေးလှုပ်ဆောင်ရမှာနှစ်ဖက်အကြညီနိုင်မှုမရှိတဲ့အတွက်အောက်ခြေတပ်များအချင်းချင်းနားလည်မှုလွဲမှားလို့ဖြစ်ရတဲ့ဆိုပြီးဝပီသွေးစီညီညွတ်ရေးတပ်မတော်ခွန်ခွန်နှင့်တပ်မဟာမှူးရန်ကော်ကျုံးကပြောပါတယ် UWSA နဲ့ RCSS SSA ဟာရှမ်းပြည်နယ်ထဲမှာအင်အားအကြီးဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးတပ်ဖွဲ့နှစ်ခုလုံးဟာမြန်မာအစိုးရနဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလက်မှတ်ထိုးထားတဲ့တပ်ဖွဲ့များဖြစ်ကြပါတယ်
ကချင်ပြည်နယ်ပမောခရိုင်မန်စီမြို့နယ်ကချင်လူလိုက်ရေးတပ်မတော် KIA တပ်ရင်း29ဒေသအတွင်းအစိုးရဘက်ကနေစစ်အင်အားထိုးစစ်ဆင်ဝင်ရောက်လာလို့ KIA တပ်နှစ်ခုထက်မနည်းနောက်ဆုတ်ပေးလိုက်ရသလိုဥလံပါတိုက်နယ်ဗမ်ခုံယမ်ကျေးရွာက KIO ဌာနချုပ်ယုံကိုအစိုးရဘက်ကတိုက်ခိုက်ဒိမ့်ပိုက်လိုက်ပါတယ်ပြီးခဲ့တဲ့ AB လ12ရက်နေ့မှာအစိုးရတပ်ဘက်ကတပ်မ88ဦးစီးတဲ့စစ်ကြောင်း3ကြောင်းဟာ KIA တပ်ရင်း29မြေအတွင်းဝင်ရောက်လှုပ်ရှားလာပြီးလက်နက်ကြီးတွေနဲ့ပြင်းထန်စွာတိုက်ခိုက်ခဲ့တာကြောင့်နားလွန်ပွန်နဲ့ကြားကောင်းတောင်စခန်းနှစ်ခုနောက်ဆုတ်လိုက်ရတယ်လို့လည်း KIA ဘက်ကပြောပါတယ်အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIA ဘက်က၄ဦးထိခိုက်ဒဏ်ရာရရှိပြီးကြဆုံးမှုမရှိဘူးလို့တိုက်နယ်အုပ်ချုပ်ရေးမှူးလက်ရှိလက်ဆိုင်ကပြောပါတယ်အခုတိမ့်ပိုက်ထားတဲ့တပ်တွေဟာတရုတ်နယ်စကဆက်ဆိုင်ရင်းနေရာတစ်ခုလည်းဖြစ်တာကြောင့်အစိုးရဘက်ကတိမ့်ပိုက်တာလည်းဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်သူတွေကဆိုပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ NGO ရုံများတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအဖမ်းဆီးခံခဲ့ရသူ12ဦးရဲကရခိုင်အမျိုးသားပါတီရဲ့အယံဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးမောင်သိန်းဟာစေယုံကြီးမှာ April 17ရက်နေ့ညမှာကွယ်လွန်သွားပြီးဖြစ်ပါတယ်ဦးမောင်သိန်းတေဆုံးမှုမှာသွေးတိုးအခံယောဂါကြောင့်အုံနောက်သွေးကြောပေါက်ပြီးတေဆုံးတာဖြစ်တယ်လို့သက်ဆိုင်ရာတွေကနေမိသားစုကိုလာရောက်ရှင်းပြပေမဲ့နိုင်ငံရေးအကျဉ်းသားဟောင်းတူဦးဖြစ်တဲ့ကိုနိုင်စိုးကတော့သ ူရဲ့ဖခင်တေဆုံးမှုဟာထောင်အာဏာပိုင်တွေရဲ့နှိပ်စက်မှုကြောင့်တေဆုံးနိုင်တာဖြစ်ကြောင်းပြောပါတယ်ပြီးခဲ့တဲ့အပရိုလ9ရက်နေ့ကရဲတပ်ဖွဲ့ကနေစစ်ဆေးမေးမြန်းစဉ်အတွင်းဥမောင်သိန်းတတိမိသွားတဲ့အတွက်ထောင်စင်းယုံကိုတင်လိုက်ရတာပါစစ်တွေမြို့မှာ NGO ရုံးတွေကိုတိုက်ခိုက်မှုနဲ့ပတ်သက်လို့တန်တရာရှိသူတွေကိုမတ်လကုန်မှာဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံရတဲ့သူတွေအနေနဲ့အခုချိန်ထိမိသားစုတွေနဲ့တွေ့ခွင့်မပေးသေးဘူးလို့လည်းမိသားစုဝင်တွေကပြောပါတယ်
ရခိုင်ပြည်နယ်အတွင်းမှာချင်းတိုင်းသားများနေထိုင်တဲ့မြေပုံမြင်းပြအန်တောင်ကုတ်စတဲ့မြို့နယ်လေးခုမှာချင်းမျိုးတက်ဒီမိုကရက်တစ်ပါတီကနေမြို့နယ်အဆင့်ပါတီကော်မတီလေးခုကိုဖွဲ့စည်းလိုက်ပြီးတက်ဆိုင်ရာရုံးတွေကိုလည်းတပါတယ်ဖွင့်လှစ်ခဲ့ပါတယ်ချင်းတိုင်းရင်တားရေးရဝင်ကြီးနဲ့ရခိုင်ပြည်နယ်ပြည်သူ့လူတော်ကိုယ်စားလှယ်၅နေရာရရှိရေးအတွက်ပြင်ဆင်ထားတယ်လို့ပါတီထွေထွေတွင်ရင်မှုစလိုင်းဂျဲအိုဘက်ထောင်ကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်ဝမ်ကံမြတနာမြေဖျားငါးစုရက်ွက်နဲ့နေမြေတက်ရက်ွက်မှာမီးလောင်ကျွမ်းခဲ့တဲ့အိမ်ခြေ43အိမ်အတွက်မိဘကယ်ဆယ်ရေးထောက်ပံ့ငွေ7,100ကျော်ရရှိထားပြီးလို့အကူအညီပေးရေးအဖွဲ့ကောင်းဆောင်တွေကပြောပါတယ်မိဘတဲ့သူတွေအတွက်ပြည်နယ်ခရိုင်အစိုးရဖွဲ့စည်းတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ်အပါအဝင်ဒေသခံအလူရှင်များရဲ့ထောက်ပံ့တဲ့ငွေနဲ့အိမ်ထောင်စုတစုအတွက် 2,300,900 ကျပ်စံတအိမ်နဲ့စီ3ပိတ်တာပံ့ပိုးပေးထားတယ်လို့လည်းဆိုပါတယ်လောလောဆယ်မှာတော့မိဘတဲ့သူတွေအနေနဲ့အလင်းတင့်ရအိမ်နဲ့ဘုန်းကြီးကျောင်းတွေမှာနေထိုင်နေကြရပါတယ်ဧပြီလ9ရက်နေ့ကစတင်လောင်ကျွမ်းခဲ့တဲ့မိကျောင်းစုစုပေါင်း42အိမ်နဲ့လူဦးရေ146ဦးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မိုင်းရှူးမြို့မိသက်ဦးစီးဌာနကထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ်မတော်တို့ကြားဧပြီလဇန်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်နဲ့ကချင်ပြည်နယ်မန်စီမြို့နယ်ကြားကဆက်ဆက်ဒေသကဒေသခံထောင်ကျော်ဟာစစ်ဘေးလွတ်မြောက်ရာကိုထွက်ပြေးခိုလုံနေပါတယ်။ဒီဒုက္ခသည်တွေရဲ့နေထိုင်ရေးအခြေအနေတွေဘယ်လိုရှိနေပါသလဲ။နေရရင်းကိုပြန်ဖို့ကရောအလားအလာဘယ်လိုရှိနေသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါရရှင်။
ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်နယ်စပ်မှာရှိတဲ့ကချင်လူလတ်ရဲတပ်မတော်တပ်မဟာ3နယ်မြေကိုအစိုးရတပ်တပ်မ88ဦးစီးတဲ့အင်အားထောင်ကျော်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲကြောင့်နမ်ခမ်းမြို့နယ်နဲ့တရုတ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့စစ်ပြေးရှောင်ဒေသခံလူထုရဲ့အခြေအနေတွေကိုနမ်ခမ်းမြို့နယ်ရှမ်းတိုင်းဒါမြဒီမိုကရက်တစ်ပါတီထွေထွေတွင်ရေးမှူးဆိုင်ထွန်းလာကခုလိုပြောပါတယ်
ဒီအစိုးရစစ်တပ်နဲ့ KIA စစ်တပ်ဘွဲကြောင့်ပေါ့နော်အဲ့ဒီလွယ်ဟူစုတဝိုက်ကကြီးရွာကြီးရဲ့ပြီးတော့နမ်ခမ်းမြို့နယ်တဲကကြီးရွာတချို့ဒုက္ခတဲ့ကြီးစစ်ဘွဲကြောင့်ပေါ့အဲစစ်ကြီးဆောင်ကြတာပေါ့အဲ့ဒီပြုတ်ပြည့်ဘက်ကိုရောက်ရှိသွားတယ်ဒီနမ်ခမ်းမြို့တဲကိုလည်းရောက်ရှိလာပါလေ
လက်ရှိမှာဟောင်းကြီးရွာကစခန်းမှာဒုက္ခတဲ့80နမ်ခမ်းအထက်ကနေမှာဒုက္ခတဲ့600တရုတ်နယ်ဆရှောက်ရောင်ပန်ရွာမှာ300တရုတ်ဘက်ကနောင်တောင်းတဲ့ကျောင်းခမ်းမှာဒုက္ခတဲ့400ခန်းနဲ့စုစုပေါင်းဒုက္ခတဲ့1400နီးပါးရောက်ရှိနေတယ်လို့စိုက်ထွန်းလှကပြောပါတယ်ထွက်ပြေးသိမ်းရှောင်လာတဲ့ဒုက္ခတဲ့တွေကိုတရုတ်ဆိုရကကူညီထောက်ပံ့တာမရှိသေးတယ်လို့ရှမ်းနိုင်ငံရေအဖွဲ့အစည်းတွေနဲ့ဒေသခံလူထုကနေကူညီပေးနေတယ်လို့စိုက်ထွန်းလှကပြောပါတယ်လက်ရှိအခြေအနေကတိုက်ပွဲငြိမ်သက်စပြုနေပြီဖြစ်ပေမဲ့လည်းနေရရင်းကိုပြန်ဖို့စိုးရိမ်မှုရှိနေတဲ့အနေအထားမှာရှိနေသေးတယ်လို့ရဲရွာကြီးကဲဆိုင်ကံကပြောပါတယ်
။ဒေသတွင်းစိုးရိမ်မှုရှိနေကြတော့ဟာကြီးဆန်ကတချို့ပေါက်သေးတဲ့ဟာရှိသေးတယ်။ရွာသားတွေကစစ်ချောင်းနဲ့ပါနေဟာမပေါက်သေးတော့စားတော့လည်းစိုးရိမ်ရတယ်ဟာ။
ကချင်လူလတ်ရေးတပ်မတော် KIA ဟာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးတွေ့ဆုံမှုတွေအကြိမ်ကြိမ်လှုပ်ဆောင်နေပေမဲ့ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးနိုင်ကြသေးသလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းဒေသတချို့တွေမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါသေးတယ်
။ဆက်ပြီးတော့ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ကချင်လူလတ်ရေးတပ်မတော် KIA တပ်မဟာ3နေမြေမှာအစိုးရတပ်တွေအင်အားနဲ့ပြန်လည်ဝင်ရောက်လှုပ်ရှားလာလို့တိုက်ပွဲတွေဖြစ်ပွားလာပြီးဒုက္ခသည်စခန်းနဲ့ကြေးရွာဒေသခံတွေ9000ချက်မနည်းလုံးချုံရအသီးသီးကိုထွက်ပြေးတိမ်းရှောင်နေရပါတယ်။အတန်ကြာငြိမ်သက်နေတဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားလာမှုနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကို KIO ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌစလန်ကပတ်ဒွဲဗီစာကိုနူပန်ကနေဆက်သွယ်မေးမြန်းတင်ဆက်ထားပါရရှင်။
တိုက်ပွဲတွေငြိမ်သက်နေတဲ့အချိန်မှာ KIA တပ်ရင်း20ခွန်ဖက်မှာဘာကြောင့်စစ်ရေးအခြေအနေတက်မာလာရတာပါလဲ
။ဒီက
ောင်းတွေကတန်မမောကိုတန်မလို့မှာစစ်စင်အပ်တဲ့ချောင်းကျော်နဲ့ဆက်ဆက်နေတဲ့လူကကောင်းစင်ကောတဲ့လုံရှင်ရေကောင်းစင်နဲ့တူလာတယ်ကောင်းစင်ကောတဲ့လုံငန်းအပြည့်စင်ပေါ်လေပြပြကိုရနာစင်တို့ကအန်ဝင်းကစစ်ကြောင်းတွေကဒီခံတင်မှာအရှေ့နောက်အလုံးခံတင်မှာတို့ကထွက်လာတော့အလုံးတက်တက်ဖြစ်ကြတာပဲ
အခုဖြစ်တဲ့တိုက်ပွဲတွေကြောင့်ကချင်ဒုက္ခတဲ့စခန်းကလူတွေဘလို့အခြေအနေနဲ့ရင်ဆိုင်နေရပါသလဲရှင်
တပ်ပေါ်ကြည့်လာတော့လေလက်နဲ့ကြည့်ကြည့်စမ်းလေကဒီအကြည့်ကြည့်ကန်ပြင်းချင်မှကြားလာတော့ဒီလိုလည်းကမန်ကတဲ့နဲ့အန်ဝိဒ်မရှင်နဲ့လမ်းမကြည့်ပေါ်ရစ်တဲ့ကိုတို့ကဘာသာရေးဆရာဒီပင်အဖျားဒီလေအမတ်တန်ကဘူးလင်းရှုပ်ပြနေရမှာဒီကြောင့်ရမယ်ဆိုမှမန်ကြီးကိုခေါ်ရတယ်တဲ့
အခုထပ်တိုးလာတဲ့ဒုက္ခတဲ့ရှမ်းတွေအတွက်ကိုရည်ရှိအတွက်စီစဉ်ပေးဖို့ရှိလားတို့ကဘယ်မှာခိုလုံဖို့ရှိလဲ
မာဝင်းရဲ့ပြုတ်ပြင်းတဲ့စကြဘုံဒီမှာရှမ်းရွာကြီးဆွေရွာကျော်လောက်အစုတီကိုဖြစ်ပြီးသွားကြလားအခုဒီမှာဝင်းကြတဲ့အပါဆင်တော့အခုလောလောဆယ်တော့ဒီတောင်ပတ်ဝင်းကျင်တော့အစူးလာတယ်လို့ပြောလို့ရတယ်ဒါမှမဟုတ်ရှမ်းတွေကသရှင်ဒုက္ခတွေလို့သူတို့ကို IDP ကံခွင့်ပြုမှနေဖို့တော့တော့မရှိပါဘူးဒါကြောင့်သူတို့ကရှင်ရှင်စစ်တဲ့ဒုက္ခတွေတော့မဖြစ်နိုင်ဘူးလေ
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ဝပီသွေးစီညွှန်ရေးတက်မတော် UWSA နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲများရပ်တန့်ရင်းနဲ့အနာဂတ်တိုင်းပြည်ငြိမ်းချမ်းရေးအတွက် RCSS SSA ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွှေစစ်ကနေ UWSA ကိုငြိမ်းချမ်းရေးကန့်လန့်ခဲ့ပါတယ်။ကချင်ပြည်နယ်ဗမော်ခရိုင်ကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း29ဒေသအတွင်းအစိုးရဘက်ကနေစစ်အာဏာထိုးစစ်ဆင်ဝင်ရောက်လာလို့ KIA တပ်စခန်းတစ်ခုနောက်ဆုတ်ပေးလိုက်ရတယ်လို့ KIO အုပ်ချုပ်ရေးယုံကလည်းတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်သတင်းလာအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။ကျမတို့ကြာတာပတိနေ့ည VOE မြန်မာပိုင်းရဲ့အစီအစဉ်တွေလည်းမကြခင်မှာပြီးဆုံးတော့မှာပါ။ VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။
ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နေပါပြီ။ဂျနီဗာဆွေးနွေးပွဲမှာယူကရိန်း၊ရုရှား၊အမေရိကန်နဲ့ EU နိုင်ငံသားရေးဝင်ကြီးတွေပါဝင်ဆွေးနွေးနေကြပါတယ်။ယူကရိန်းမှာဖြစ်နေတဲ့တိုက်မမှုတွေပြေလျော့သွားစေဖို့ရုရှားကဘလောက်အလေးအနက်ရှိတယ်လဲဆိုတာကိုဒီဆွေးနွေးပွဲကနေသိအောင်လုပ်မယ်လို့အမေရိကန်တို့ကပြောပါတယ်။တောင်ကိုရီးယားကမ်းခြေမှာခီးတဲ့တင်တင်မော်တိမ်းပေါက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့လူ289ယောက်ကိုတောင်ကိုရီးယားရင်ခုန်သမားတွေကဆက်ပြီးတော့ရှာဖွေနေပါတယ်။တေဆုံးသူစရင်ဟာတိုးလာနိုင်ပွဲရှိနေပေမဲ့လောလောဆယ်မှာတော့တေဆုံးသူ9ယောက်ရှိတဲ့အကြောင်းကမ်းခြေဆောက်အရာရှိတွေကကြာသာပြင်းနေတုန်းကအတည်ပြုပါရယ်ရေစီးချောင်းပြင်းထန်ပြီးတော့ဒီရွှေရည်တွေနဲ့နောက်ကြည့်နေတာမို့ဗုဒ္ဓဟူးနေ့အစောပိုင်းတုန်းကနင်းမြုပ်ခဲ့တဲ့ဒီသင်္ဘောအတွင်းပိုင်းကိုရင်ငုတ်သမောတွေဟာဝင်ရောက်နိုင်ဖို့ခက်ခဲနေပါရယ်မြမရိုးရနှစ်သက်9နှစ်ဖြစ်တဲ့ဒီကနေ့မှာတော့ဗုဒ္ဓဘာသာဝင်အများအပြားဟာဖျားသွားကြောင်းတဲ့ကုသိုလ်အလှူဒါနတွေကိုပြုလုပ်ခဲ့ကြပါရယ်ရန်ကုန်မြို့ကအထင်ကရရွှေတကုံစည်တီတော်မှာဆိုရင်ဖျားဖူးကုသိုလ်ယူသူတွေနဲ့ပြည့်နှက်စည်းကားခဲ့ပါရယ်တကြီးရွယ်အိုရီကိုအကူအညီပေးပြီးတော့ကုသိုလ်ယူကြတဲ့သူတွေရှိသလိုတတော်ဘာတွေကိုဘေးမဲ့ပေးကုသိုလ်ယူနေကြသူတွေလည်းရှိပါရဲ့ရှင်။တခါဒီမြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလူမှောင်ခိုကူးမှုမှာထိုင်းစစ်တပ်ပါဝင်နေတယ်လို့ဆွဆွဲထားတဲ့သတင်းကိုထုတ်ပြန်ခဲ့မှုတဲ့သတင်းတောက်နှစ်ယောက်ကိုထိုင်းတရားရုံးတစ်ခုကအသက်ရေဖြန့်ဖူးနဲ့ဆွဲချက်တင်လိုက်ပါတယ်။ဖူခဲ1 online သတင်းဌာနရဲ့ Australia လူမျိုး editor Alan Morrison နဲ့ထိုင်းသတင်းတောက်တယောက်တို့ကိုဒီထိုင်းနိုင်ငံကွန်ပျူတာရာဇဝတ်မှုဥပဒေတွေနဲ့လည်းဆွဲချက်တင်ထားပါတယ်။တခါတဲ့ရင်ပန်းတဲ့ချီကျင်းပနေတဲ့အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမှာဒီကနေ့ကြာသာပြင်းနေမှာတော့ရွေးကောက်ပွဲကတော့ဒီမဲဆန္ဒနဲ့အများဆုံးမဲပေးကြရတဲ့ရွေးကောက်ပွဲဖြစ်ပါတယ်ရှင်
။တင်းချင်းချက်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကတော့မက်ခင်ဖြူထွေးပါရှင်။အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။မြန်မာနှစ်တကူအခါသမယမှာမြန်မာနိုင်ငံနဲ့ကဘာတလွားက VOA တောထရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပါ။
This program has come to you from the Voice of America, Washington.